Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေ VOA မြန်မာပိုင်းရဲ့2019ခုနှစ်စက်တင်ဘာလ12ရက်အင်္ဂါနေ့ည9:00ကနေ10:00အထိအစီအစဉ်တွေကိုစတင်ထုတ်လွှင့်ပေးနေပါပြီ။ဒိုင်းတူမီတာ24 25 30နဲ့ 50 နဲ့လိုင်းလာမီတာ190တို့ကနေဖမ်းယူနားဆင်နိုင်တယ်လို့ထုတ်လွှင့်ချိန်နဲ့တပြေးညီ VOA မြန်မာပိုင်းရဲ့ Facebook စာမျက်နှာ VOA Burmese News မှာလည်းဝင်ရောက်နားဆင်နိုင်ပါတယ်ရှင်။ကျမရှာဖောင်ပါဒီညအစီအစဉ်ကိုတာဝန်ယူတင်ဆက်ပါရှင
်မင်္ဂလာညချမ်းပါရှင်ကျမတင်ကြီးထိုက်ပါမြောက်ကိုရီးယားနိုင်ငံရဲ့ဟိုက်ဒရိုဂျင်ဘုံဖြစ်နိုင်ခြေရှိတဲ့နျူကလ িয়ার ဆန်းသတ်မှုကိုတုံ့ပြန်တဲ့အနေနဲ့ကုလသမဂ္ဂလုံခြုံရေးကောင်စီကတန်ခတ်ပိတ်ဆို့မှုသစ်ထပ်မံချမှတ်လိုက်ပါတယ်ဟာရီကိန်းအာမာဒန်ခံခဲ့ရတဲ့အမေရိကန်ပြည်ထောင်စုဖလော်ရီဒါပြည်နယ်မှာတော့ပြည်နယ်လူဦးရေရဲ့ထက်ဝက်လောက်လျှက်စင်ပြီးပြတ်တောင်နေပါတယ်ရခိုင်ဒေသအကြမ်းဖက်မှုတွေအပေါ်မြန်မာအစိုးရရဲ့ကင်တွယ်ပုံနဲ့ပတ်သက်ပြီးဝေဖန်မှုတွေရောထောက်ခံမှုတွေရောရှိနေပါတယ်။ဒီလိုထိတ်တန့်ရောက်တဲ့တဲ့တွေကိုကိုအောင်နဲ့အတူကြေညာပေးပါမယ်ရှင်။
ကောင်းပါပြီရှင်သတင်းတွေပြည်နာဆင်ကြမဲ့သတင်းလော်ရီထဲမှာရခိုင်ပြည်နယ်ကနေဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးသူတွေအပေါ်အကူအညီပေးသွားမယ်လို့ဘင်္ဂလားဒေ့ရှ်နိုင်ငံဝန်ကြီးချုပ်ကပြောကြားလိုက်တဲ့အကြောင်းနဲ့အတူ
ဖြစ်နေတဲ့ on ground situation လေးကိုနားလည်ပြီးကြောပြီးပို့ဆိုတာလေးတွေကိုကျွန်တော်တို့အမြဲတမ်းကြောနေတာလေးတွေတွေ့ရပါမယ်
နိုင်ငံသားရေးဝန်ကြီးဌာနရဲ့ပြောရေးဆိုခွင့်ရှိသူဦးကျော်မွန်းထွန်းပြောသွားတာပါပြည်စုံကိုသတင်းနဲ့ပြည်မှာနားဆင်ကြပါမယ်ဒါအပြင်အခြေအနေပြန်လည်တည်ငြိမ်စပြုလာတဲ့အမောင်တော်မျိုးပေါ်ကစာတင်ကြောင်းတချို့ပြန်လည်ဖွင့်လင်းတော့မယ့်အကြောင်းတွေကိုလည်းနားဆင်ကြဖို့ရှိပါတယ်ဒါတွေမတိုင်ခင်အခုရင်ဆုံးတော့နောက်ဆုံးရသတင်းတွေကိုမတ်သိငေထိုက်နဲ့ကိုအောင်အောင်တို့ပြောပြပေးပါမယ်ရှင
်မြောက်ကိုရီးယားနိုင်ငံရဲ့စက်တမလ3ရက်နေ့ကဟိုက်ဒရိုဂျင်ဘုံဖြစ်နိုင်ခြေရှိတဲ့နျူကလ িয়ার ဆန်းသတ်မှုကိုတုံ့ပြန်တဲ့အနေနဲ့မနေ့တနင်္လာနေ့ကကုလသမဂ္ဂလုံခြုံရေးကောင်စီကစီးပွားရေးတန်းခတ်ပိတ်ဆို့မှုတရက်ကိုတညီတညွတ်ထဲချမှတ်လိုက်ပါတယ်။မြောက်ကိုရီးယားအပေါ်နိုင်ငံတကာရဲ့တန်းခတ်ပိတ်ဆို့မှုထပ်မံချမှတ်တဲ့အပေါ်အာရှဒေသတွင်အပြုသဘောတုံ့ပြန်ကြပေမဲ့ထိရောက်မှုရှိပါမလားဆိုပြီးတော့လည်းတန်းတရရှိနေကြပါတယ်။မြောက်ကိုရီးယားနိုင်ငံကိုနျူကလ িয়ার လက်နက်ပိုင်ဆိုင်တဲ့နိုင်ငံတစ်ခုအဖြစ်ကဘာကလက်တင်ခံမှာမဟုတ်ဘူးဆိုတာကိုညွှန်ပြလိုက်တာဖြစ်တယ်လို့လည်းကုလသမဂ္ဂဆိုင်ရာအမေရိကန်သံတမန်ကြီးနီကီဟေလေးကကုလသမဂ္ဂလုံခြုံရေးကောင်စီမှမနေ့တနင်္လာနေ့ကပြောဆိုခဲ့ပါတယ်။ဒီကနေ့ကုလသမဂ္ဂလုံခြုံရေးကောင်စီကပြောဆိုလိုက်တာကတော့မြောက်ကိုရီးယားအစိုးရအနေနဲ့နျူကလ িয়ার အစီအစဉ်တွေကိုမရက်ဘူးဆိုရင်ဒီအစီအစဉ်တွေရက်သွားအောင်ကိုယ်တိုင်လုပ်မယ်ဆိုတာပဲဖြစ်ပါတယ်လို့အမေရိကန်သံတမန်ကြီးကပြောဆိုခဲ့တာဖြစ်ပါတယ်။တန်ခတ်ပိတ်ဆို့မှုသစ်တွေကိုအပြည့်အဝကျင့်သုံးမယ်ဆိုရင်တော့မြောက်ကိုရီးယားအနေနဲ့နိုင်ငံခြားငွေကြေးရရှိမှုနောက်တမ်းမြင့်ထားတဲ့ပေတင်းတပ်ဒုံးကျည်နဲ့နျူကလ িয়ার အစည်းအဝေးတွေအတွက်လိုအပ်တဲ့လောင်စာရရှိမှုကိုတိတိတသားရှော့ချနိုင်မှာဖြစ်ပါတယ်ရှင်
။ရာသီဥတုပြန်လည်ကောင်းမွန်လာပြီးဖြစ်တဲ့အတွက်ဟာရီကိန်းမုန်တိုင်းအာမာကြောင့်ထိခိုက်ပျက်စီးဆုံးရှုံးမှုတွေကိုဖလော်ရီဒါဒေသခံတွေဒီကနေ့ပိုပြီးတော့တွေ့လာနေရပါတယ်။ဒါပေမဲ့လည်းဖလော်ရီဒါမှာနေထိုင်သူထက်ဝက်လောက်ဟာလျှက်စင်ပြီးမရှိဘဲနေထိုင်နေရပြီးရေနဲ့အပျက်စီးဖုံးလွှမ်းနေတဲ့နေရာတော်တော်များများကိုတွေ့နိုင်ပါတယ်။မွန်ရိုခရိုင်ထဲမှာရှိတဲ့ကီးစ်ကျွန်းစုအထက်ပိုင်းနေရာကဒေသခံတွေကိုနေအိမ်တွေမှာပြန်လည်ဝင်ရောက်ခွင့်ပေးထားပေမဲ့ဒီကျွန်းစုတွေစီတွားရလမ်းပျက်စီးနေတာကြောင့်အဲ့ဒီဒေသခံအားလုံးနေရင်ပြန်ခွင့်ကိုတော့ဆက်ပိတ်ထားပါတယ်။ကီးစ်ကျွန်းစုတွေကိုဆက်သွယ်ထားတဲ့တရား42စင်းကိုဆက်ဆေးရမှာအလုံးဟာဘေးအန္တရာယ်မရှိဘဲပြန်အသုံးပြုနိုင်ကြောင်းတာဝန်ရှိသူတွေကပြောထားပါတယ်။တနေ့ဦးနေ့ကအမေရိကန်ပြည်ထောင်စုကိုဝင်ရောက်တိုက်ခတ်ခဲ့တဲ့ဟာရီကိန်းအမဟာဖလော်ရီဒါပြည်နယ်ကကီးစ်ကျွန်းစုတွေမှာပထမဆုံးဝင်ရောက်ခဲ့တာပါ။အခုခါမှာကယ်ဆယ်ရေးလုပ်ငန်းတွေလှုပ်ဆောင်ဖို့အမေရိကန်ရေးတဲ့တင်မော၃စင်းဆေးလွတ်ထားတယ်လို့ဆိုပါတယ်။Florida ပြည်နယ်အုပ်ချုပ်ရေးမှူး Rick Scott ကတော့အာမာမုန်တိုင်းကြောင့်ပျက်စီးဆုံးရှုံးမှုတွေကိုပြန်လည်ပြုပြင်ဖို့အချိန်ယူရမှာဖြစ်ကြောင်းတင်လာနေကအဲ့ဒီကျွန်းစုတွေစီသွားရောက်ရင်ပြောပါရယ် Florida ကလျှက်စစ်ကြွင်ကျင်လုပ်သား2,300လောက်နဲ့တခြားပြည်နယ်ကထောင်နဲ့ချီတဲ့လျှက်စစ်လုပ်သားတွေဟာဒီလျှက်စစ်တွေအပြင်းလဲရရှိဖို့ဆောင်ရွက်နေကြတယ်လို့လည်းသတင်းတောက်တွေကိုပြောရပါရယ်ဒါပေမဲ့ဒီလိုလှုံ့ဆော်ရမှာအချိန်ကြာမြင့်နိုင်ပြီးဒေသခံတွေအနေနဲ့လျှက်စစ်တွေအသတင်းပတ်နဲ့ချီပြတ်တောက်နေတာကြောင့်ကြိုတင်ပြင်ဆင်ထားကြစီလို့ကြောင်းလည်းသူကပြောပါရယ်ခင်ဗျာ
အမေရိကန်ဆိုရရဲ့ဒုက္ခသည်ဆိုင်ရာတင်းကျပ်တဲ့မူဝါဒကိုဆက်လက်ကျင့်သုံးခွင့်ပြုကြောင်းအမေရိကန်တရားရုံးချုပ်ကယာယီအမိန့်တရထုတ်ပြန်လိုက်ပါတယ်။အမေရိကန်ပြည်ထောင်စုတွင်းကိုအစိုးဆုံးအင်္ဂါနေ့မှစလို့ဒုက္ခသည်တချို့ဝင်ရောက်ခွင့်ပြုဖို့အောက်တရားရုံးတစ်ခုရဲ့တရားစီရင်ချက်ကိုတရားရုံးချုပ်ကလောလောဆယ်ဆိုင်းငံ့ထားလိုက်ပါတယ်။တရားသူကြီးအန်တိုနီကနေဒီကဒီယာယီအမိန့်ကိုမနေ့တနင်္လာနေ့ကထုတ်ပြန်ခဲ့တာဖြစ်ပြီးဒုက္ခသည်တွေဝင်ရောက်ခွင့်တားမြစ်မှုကိုကန့်ကွက်ကြသူတွေအနေနဲ့ဒီကနေ့အင်္ဂါနေ့နေခင်းပိုင်းမှာတုံ့ပြန်လျှောက်ထားဖို့ပြောဆိုထားပါတယ်။အမေရိကန်ပြည်ထောင်စုတွင်းက ဒုက္ခသည်ပြန်လည်နေရာချထားရေးအေဂျင်စီတစ်ခုခုကလက်တင်ခံခဲ့ရင်ဒုက္ခသည်တွေအမေရိကန်ကိုပြည်ဝင်ခွင့်ပြုဖို့အမှတ်9စီရင်စုအယူခံတရားရုံးကပြီးခဲ့တဲ့သတင်းပတ်တည်းချမှတ်ခဲ့တဲ့အမိန့်ဟာဒုက္ခသည်2400အတွက်အကျုံးဝင်လာမှာဖြစ်ပါတယ်။ဒါပေမဲ့လည်းအောက်ရုံးရဲ့ဆုံးဖြတ်ချက်ဟာလက်ရှိကျင့်သုံးနေတဲ့ဒုက္ခသည်ဆိုင်ရာကန့်သတ်ပြဋ္ဌာန်းချက်တွေကိုချမှတ်ကျင့်သုံးတာမှာအနှောက်အယှက်ဖြစ်နိုင်တယ်လို့အမေရိကန်တရားရုံးဝန်ကြီးဌာနကပြောဆိုပြီးတရားရုံးချုပ်မှာရှောက်ထားခဲ့တာဖြစ်ပါတယ်ရှင်။
အမေရိကန်သမ္မတအင်ဘီရောဆက်သွယ်ပြန်ကြားရေးညွှန်ကြားမှုသစ်အဖြစ် Hope Hicks ကိုသမ္မတဒေါ်နယ်ထရမ့်ကခန့်အပ်လိုက်တယ်လို့အင်ဘီရောအရာရှိတဦးကပြောပါရယ်အင်ဘီရောဆက်သွယ်ပြန်ကြားရေးညွှန်ကြားမှုအန်တိုနီစကရာမူချီကိုတာဝန်ထမ်းဆောင်စေပြီးတရင်နှစ်ပတ်မပြည့်ခင်ယာရူးကထုတ်ပယ်လိုက်ပြီးတဲ့နောက်မှာသူ့နေရာမှာ Hope Hicks ကိုယာယီသဘောနဲ့ခန့်အပ်တာဝါဒေါ်နယ်ထရမ့်ရဲ့ရွေးကောက်ပွဲစည်းရုံးရေးအဖွဲ့မှပြန်ကြားရေးအတွင်းမှုအဖြစ် Hope Hicks တာဝန်ထမ်းဆောင်ခဲ့ပြီးသူဟာသမ္မတရဲ့ဝန်ထမ်းတဦးလည်းဖြစ်ပါရယ်Trump အဖွဲ့အစည်း Now Ivanka Trump ရဲ့ Fashion Company အပါအဝင် Trump မိသားစုရဲ့ကမ္ဘာတဝန်းစီးပွားရေးလုပ်ငန်းစုကြီးတွေမှာလည်းသူဟာအလုပ်လုပ်ကင်ခဲ့သူဖြစ်ပါတယ်ပြီးခဲ့တဲ့နှစ်အတွင်း American သမ္မတရွေးကောက်ပွဲမှာ Trump စီးရုံးရေးအဖွဲ့ဝန်ထမ်းတွေနဲ့ Russia ကြားပူးပေါင်းကြံစည်မှုဖြစ်နိုင်ခြေတွေကိုစုံစမ်းနေတဲ့အထူးစုံစမ်းစစ်ဆေးမှု Robert Mueller က Hope Hicks နဲ့တခြားပုဂ္ဂိုလ်5ဦးကိုလည်းတွေ့ဆုံလိုနေတာဖြစ်ပါတယ်အထူးစုံစမ်းရေးမှု Robert Mueller ရဲ့စုံစမ်းမှုတွေမှာသူကိုစားဆောင်ရွက်ပေးဖို့တရားရေးဌာနရှိနေဟောက်ရောဘတ်ထရော့ကို Hope Hicks ကငားရင်ထားပါရခင်ဗျာ
ဗီအိုအေအမေရိကန်အသံညပိုင်းမြန်မာဘာသာစစ်စစ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 kHz 1239ကလိုင်းဒိုမီတာ25 kHz 1196ကလိုင်းဒိုမီတာ32 kHz 932ကလိုင်းဒိုမီတာ58 kHz 985နဲ့စနေနဲ့တနင်္ဂနွေနေ့တွေမှာလိုင်းလက်မီတာ190 kHz 1905တို့ကနေလည်းထုတ်လွှင့်ပေးနေပါတယ်ရှင
်။ VOE မြန်မာပိုင်းစီစဉ်ရဲ့အင်္ဂါနေ့ညပိုင်းမြန်မာနဲ့နိုင်ငံတကာသတင်းတွေကိုနှားဆင်နေရတာဖြစ်ပါတယ်ရှင်။ရခိုင်ပြည်နယ်တွင်းကအကြမ်းဖက်မှုတွေကိုမြန်မာအစိုးရကင်တွယ်နေတာနဲ့ပတ်သက်ပြီးကုလသမဂ္ဂအပါအဝင်နိုင်ငံတကာအတိုင်းအဝန်ရဲ့တုံ့ပြန်မှုတွေမှာတော့ကန့်ကွက်မှုတွေရှိနေတယ်လို့ထောက်ခံမှုတွေလည်းရှိနေပါတယ်။မြန်မာအစိုးရဟာရိုဟင်ဂျာတွေအပေါ်အကြမ်းဖက်မှုတွေကျူးလွန်နေတယ်လို့အီရန်ဘာသာရေးခေါင်းဆောင်ကဆွဆွဲပြောဆိုလိုက်ပြီးမွတ်စလင်နိုင်ငံတွေအနေနဲ့မြန်မာနိုင်ငံအပေါ်စီးပွားရေးနိုင်ငံရေးအရာဖိအားပေးကြဖို့ဒီကနေ့အင်ကာနေ့မှာတိုက်တွန်းပြောဆိုလိုက်ပါတယ်
။ Nemigim lashkar kishi konan bo onjo amo فشار سیاسی بیارن فشار اقتصادی بیارن
မြန်မာနိုင်ငံကိုလက်နက်ကင်တပ်တွေဆစ်လွတ်ဖို့ပြောနေတာမဟုတ်ပါဘူးမြန်မာအစိုးရအပေါ်နိုင်ငံရေးစီးပွားရေးအရာဖိအားပေးကြဖို့ပြောဆိုနေတာဖြစ်တယ်လို့အီရန်ဘာသာရေးခေါင်းဆောင်အယာထိုလာအလီခါမီနီကပြောဆိုခဲ့တာဖြစ်ပါတယ်မြန်မာအစိုးရကိုခေါင်းဆောင်နေတာကနိုဘယ်ငြိမ်းချမ်းရေးဆုရှင်အမျိုးသမီးတဦးဖြစ်တယ်လို့အီရန်ဘာသာရေးခေါင်းဆောင်ခါမီနီကပြောဆိုပြီးနိုဘယ်ငြိမ်းချမ်းရေးဆုရှင်ဒေါအောင်ဆန်းစုကြည်ကိုလည်းရက်ဆက်ကြမ်းကြုတ်သူတဦးအဖြစ်ဆွဆွဲခဲ့ပါတယ်ရခိုင်ပြည်နယ်တွင်အကြမ်းဖက်မှုတွေအရေးကုလသမဂ္ဂလုံခြုံရေးကောင်စီမှအရေးပေါ်ဆွေးနွေးဖို့ဒုတိယအကြိမ်ထပ်ပြီးတော့တင်းခဲ့တဲ့ဗြိတိန်နိုင်ငံဘက်ကလည်းမြန်မာစစ်တပ်ဟာလူနည်းစုတွေအပေါ်မှာပိတ်ဆို့ဖိနှိပ်နေတယ်လို့ဆွဆွဲပြောဆိုပါတယ်ဗြိတိန်နိုင်ငံခြားရေးဝန်ကြီး Boris Johnson ကအခုလိုပြောပါတယ
် I think everybody understands that the situation in Burma is extremely complex but there can be no doubtthat the treatment of the Rohingya is a disgrace and
မြန်မာနိုင်ငံတွင်းကအခြေအနေတွေကတိတ်ကိုရှုပ်ထွေးလွန်းတာကိုနားလည်ပေမဲ့ရိုဟင်ဂျာတွေအပေါ်ပြုမှုဆက်ဆံပုံကတော့တိတ်ခါမဲ့တဲ့လောက်ရဆိုတာတန်တရားမရှိဘူးလို့ပြောဆိုခဲ့တာပါလူနည်းစုတွေအပေါ်ပိတ်ဆို့ဖိနှိပ်နေတဲ့မြန်မာစစ်တပ်ကိုလမ်းကြောင်းမှန်ပေါ်ရောက်စေဖို့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါင်ဆန်းစုကြည်ဘက်ကဥဆောင်မှုပေးနိုင်ဖို့မျှော်လင့်တယ်လို့လည်းဗီတင်နိုင်ငံခြားရေးဝန်ကြီး Boris Johnson ကပြောဆိုခဲ့တာဖြစ်ပါတယ်တရုတ်နိုင်ငံဘက်ကတော့ရခိုင်ပြည်နယ်တွင်အကြမ်းဖက်မှုတွေကိုကန့်ကွက်ရှုတ်ချပြီးရခိုင်ပြည်နယ်တည်ငြိမ်အေးချမ်းရေးမြန်မာအစိုးရရဲ့ဆောင်ရွက်ချက်တွေကိုထောက်ခံတယ်လို့ပြောဆိုလိုက်ပါတယ်။နိုင်ငံတည်ငြိမ်ရေးနဲ့ဖွံ့ဖြိုးရေးအတွက်မြန်မာအစိုးရရဲ့ဆောင်ရွက်ချက်တွေကိုနိုင်ငံတကာကထောက်ခံပြီးရခိုင်အရေးမှန်ကန်တဲ့ဖြည့်ရှင်းချက်ထွက်လာစေဖို့အခြေအနေတည်ရဖန်တီးပေးဖို့တရုတ်နိုင်ငံခြားရေးဝန်ကြီးဌာနပြောခွင့်ရဂမ်ရှောင်းကဒီကနေ့သတင်းစာရှင်းလင်းပွဲမှာတိုက်တွန်းပြောဆိုသွားတာပါ။မြန်မာအစိုးရဘက်ကတော့ရခိုင်ဒေသတည်ငြိမ်အေးချမ်းရေးဆောင်ရွက်တဲ့နေရာမှာလုံခြုံရေးတပ်ဖွဲ့တွေအနေနဲ့အပြစ်မဲ့ပြည်သူတွေကိုမထိခိုက်စေဖို့မလိုလားအပ်တဲ့ထိခိုက်ပျက်စီးမှုတွေမရှိဖို့ညွှန်ကြားထားပြီးသားဖြစ်တယ်လို့မနေ့တုန်းကပဲနိုင်ငံခြားရေးဝန်ကြီးဌာနဘက်ကကြေညာချက်ထုတ်ခဲ့ပါတယ်ရှင်
။ဩစတြေးလျနိုင်ငံမှာလိင်တူလက်ထက်ခွင့်အပေါ် တလချမြင့်မဲ့သဘောရဆန္ဒအလျောက်ဒီမဲဆန္ဒကောက်ယူမှုကိုဒီကနေ့အင်္ဂါနေ့မှာစတင်လိုက်ပါပြီ။လင်းတူလက်ထက်မှုတရားဝင်လည်းဖြစ်လာနိုင်ပါတယ်။ဩစတြေးလျပြည်သူ16တန်းတို့အနေနဲ့ဆန္ဒမဲ့လက်မှတ်တွေကိုစရိုက်ကနေပေးပို့ထားပြီးဒီကိစ္စကိုထောက်ခံသလားမထောက်ခံဘူးလားဆိုတာကိုတခုခုဖြေဆိုပြီးနိုဝင်ဘာလနောက်ဆုံးထားပြန်လည်းပေးပို့ရမှာပါ။အများစုကထောက်ခံခဲ့ရင်တော့လွှတ်တော်မှာလာမဲ့ဒီဇင်ဘာလမှာတရားဝင်မဲ့ခွဲမှာဖြစ်ပါတယ်။ဖြေချမဲ့သူတွေရဲ့80ရာခိုင်နှုန်းကလင်းတူလက်ထက်မှုကိုထောက်ခံကြောင်းပြောဆိုရဲဆိုပြီးတော့လေဒီကနေ့အင်္ဂါနေ့ထုတ်တဲ့သဘောထားစစ်တမ်းတစ်ခုမှဖော်ပြပါရယ်ဝင်းကြီးချုပ်မဲခွန်ထရမ်ဘူးကတော့ဒီလင်းတူလက်ထက်မှုကိုထောက်ခံမယ်လို့ပြောထားပါရယ်ခင်ဗျာ
ကမ္ဘောဒီးယားအတိုက်ခံပါတီခေါင်းဆောင်ကိုနိုင်ငံတော်တစ္ဆာဖောက်မှုနဲ့ဆွဲဆိုဖမ်းဆီးထားပြီးပါတီကိုပါဖျက်ပစ်မယ်လို့ဝင်းကြီးချုပ်ဟွန်ဆန်ကချိန်ချောက်ထားပေမဲ့လို့လည်းအတိုက်ခံပါတီဘက်ကတော့လာမယ့်နှစ်ရွေးကောက်ပွဲမှာဝင်ပြိုင်မယ်လို့ပြောဆိုလိုက်ပါတယ်ဝင်ကြီးချုပ်ရဲ့လက်ရှိအာဏာရ Cambodian People's Party CPP ကိုရှင်းပြမယ်လို့အတိုက်အခံ Cambodian National Rescue Party ရဲ့အကြီးတန်းတာဝန်ရှိသူဆုံချေးကဒီကနေ့မြို့တော်ဖနွန်ပင်မှာလုပ်တဲ့သတင်းစာရှင်းလင်းပွဲမှာပြောဆိုခဲ့တာပါအတိုက်အခံ CNRP Party ခေါင်းဆောင် Ken Sokha ကိုစက်တမလ3ရက်နေ့ကနေအင်္ဂါနေ့ဖမ်းဆီးခေါ်ဆောင်သွားပြီးတဲ့နောက်နိုင်ငံတော်တစ္ဆာဖောက်မှုနဲ့ဆွဲချက်တင်ထားတာဖြစ်ပါတယ်ကမ္ဘောဒီးယားနိုင်ငံတွင်ဒီမိုကရေစီရဲ့လှုပ်ရှားမှုတွေကိုဖော်ဆောင်နိုင်ဖို့အမေရိကန်ပြည်ထောင်စုရဲ့ကူညီထောက်ပံ့မှုရရှိခဲ့တယ်လို့အတိုက်ခံခေါင်းဆောင်ရဲ့2013ခုနှစ်ကဗီဒီယိုတစ်ခုမှာမှတ်ချက်ပေးပြောဆိုထားတာကိုအခြေခံပြီးစွဲချက်တင်တာလို့အစိုးရကပြောဆိုထားပါတယ်ရှင
်။ဒေတာရင်းနိုင်ငံတွေအနေနဲ့အတူပူးပေါင်းဆောင်ရွက်မှုထက်တောင်တရုတ်ပင်လယ်ရင်းကကျဉ်းစုတွေအရင်နဲ့ပတ်သက်ပြီးဒူဘိုင်ကိုပဲအငင်းပွားနေတာကြောင့်နောက်လာမယ့်အနည်း20တွင်တောင်တရုတ်ပင်လယ်ရင်းကအခြေအနေတွေဟာဒီဆိုးရွားလာနိုင်ကြောင်းကျွမ်းကျင်ပညာရှင်တွေကသတိပေးပြောဆိုထားတယ်။ရင်းနှီးတင်သမောတွေကယူဆမှုတွေငါးလွန်ကျွန်ဖန်းနာတွေနဲ့လူလုံကျွန်းတွေဖန်တီးတာကြောင့်တနာကြောက်တန်းတွေပျက်စီးပြီး 3.5 သန်းစကွဲယာကီလိုမီတာအကျယ်ဝန်းရှိတဲ့ပင်လယ်ရဲ့ဂေယစနစ်ပြောင်းလဲသွားနိုင်တဲ့အခြေအနေတွေနဲ့ပတ်သက်လို့သုတေသနပညာရှင်တွေကထောက်ပြပါရတယ်။တောင်တရုတ်ပင်လယ်တွေကကျွန်းစုတွေပိုင်ဆိုင်ရေးအတွက်ဒူဘိုင်ကိုပိုင်အငင်းပွားနေတဲ့နိုင်ငံ၅နိုင်ငံနဲ့အပါအဝင်ဖြစ်တဲ့အရှေ့တောင်အရှအသင်းအာဆီယံအနေနဲ့ဩဂုတ်လအတွင်းရေချောင်းဆိုင်ရာလိုင်းနာမယ့်စီမင်းတွေချမှတ်ခဲ့သေးပါရခင်ဗျာ
။ဆုံးရသတင်းတွေကိုမှတ်သိငိထိုင်တဲ့ကိုအောင်တို့ပြောပြပေးကြတာပါ။အခုဆက်လက်ပြီးတော့သတင်းဆောင်မတွေကိုဇက်တိုက်ထုတ်လွှင့်ပေးပါမယ်ရှင်။နိုင်ငံတကာအဖွဲ့အစည်းတွေအနေနဲ့ဩဂုတ်လ25ရက်နေ့ကရခိုင်ပြည်နယ်မောင်တော်ဒေသမှာဖြစ်ပွားခဲ့တဲ့တကြော့ပြန်အကြမ်းဖက်တိုက်ခိုက်မှုဖြစ်စဉ်ကြောင့်နေရစွန်ခွာထွက်ပြေးနေကြရတဲ့မွတ်စလင်ဒုက္ခသည်တွေအရေးကိုပဲတစ်ဖက်သားအာရုံစိုက်နေတာမျိုးမဟုတ်ပဲရခိုင်အရေးနဲ့ပတ်သက်လို့မြန်မာတရားချင်းကပ်ဖို့လိုတယ်လို့နိုင်ငံခြားရေးဝန်ကြီးဌာနဘက်ကပြောဆိုလိုက်ပါတယ်။အမေရိကန်အပါအဝင်အနောက်နိုင်ငံတွေကတော့မြန်မာနိုင်ငံထဲကနေမွတ်စလင်ဒုက္ခသည်တွေ3သိန်းလောက်နေရစွန်ခွာထွက်ပြေးနေကြရတဲ့အထိအကြမ်းဖက်မှုတွေဆက်ဖြစ်နေတဲ့အပေါ်အင်မတန်စိုးရိမ်တယ်လို့မြန်မာလုံခြုံရေးတပ်ဖွဲ့တွေအနေနဲ့တရားဥပဒေကိုလေးစားလိုက်နာပြီးအကြမ်းဖက်ဒါတွေကိုဒီရက်တန်ဖို့တိုက်တွန်းထားတာပါဒီသတင်းပြည့်စုံကိုတော့ VOA မြန်မာပိုင်းသတင်းနောက်မမမြိတ်ခိုင်ကသတင်းပြပို့ထားပါရရှင
်မကြာသေးခင်ကရခိုင်ပြည်နယ်မောင်တော်ဒေသမှာ ARSA အဖွဲ့ရဲ့အကြမ်းဖက်တိုက်ခိုက်မှုဖြစ်ပွားပြီးနောက်ပိုင်းနေရက်စွန့်ခွာထွက်ပြေးနေကြရတဲ့ဒုက္ခသည်တွေအရေးနဲ့ပတ်သက်ပြီးနိုင်ငံတကာအဖွဲ့အစည်းတွေအနေနဲ့တစ်ဖက်သက်အာရုံစိုက်တာမျိုးမဟုတ်ပဲမြန်မာတပ်တရှုမြင်ပေးဖို့လိုတယ်လို့နိုင်ငံခြားရေးဝန်ကြီးဌာနရဲ့ပြောရေးဆိုခွင့်ရှိသူဦးကျော်မိုးထွန်းကပြောပါတယ်
ဂျနီဗာမျက်နှာစာဟိုနယူးယောက်မျက်နှာစာတွေမှာပြောဆိုနေတဲ့ဥစ္စာမျိုးလေးတွေတွေ့ရပါမယ်ခင်ဗျာတချို့ဥစ္စာတွေကတစ်ဖက်ကကြားတဲ့သတင်းကိုပဲဇောင်းပေးပြီးပြောနေတဲ့ဥစ္စာမျိုးလေးတွေဆံမတို့တွေ့ရပါမယ်ဆိုတော့ဒါကြောင့်ကျွန်တော်တို့ဒီဘက်ကတော့အများအားပြောနေမျက်မျက်တတကြည့်ပြီးတော့ပြောပေးဖို့တကယ်ဖြစ်နေတဲ့ on ground situation လေးကိုနားလည်ပြီးပြောပေးဖို့ဆိုတာလေးတွေကိုကျွန်တော်တို့အများအားပြောနေတာလေးတွေတွေ့ရပါမယ်ခင်ဗျာ
နိုင်ငံတကာအနေနဲ့ရခိုင်ပြည်နယ်ရင်းတကြော့ပြန်အကြမ်းဖက်တိုက်ခိုက်မှုတွေကြောင့်နေရက်စွန့်ခွာထွက်ပြေးနေကြရတဲ့လူနည်းစုတိုင်းရင်းသားတွေရဲ့ဒုက္ခတွေအပေါ်လစ်လျူရှုထားတယ်လို့သူကဆိုပါတယ
်နိုင်ငံတကာမှာသတင်းတွေထဲမှာပြောနေတဲ့ဥစ္စာတွေမှာအခုကျွန်တော်တို့ဒီမှာပြောတဲ့တစ်ဖက်ကိုပဲအရင်ပြောနေတာလေးတွေတွေ့ရမှာပေါ့နော်အဲ့တစ်ချိန်ထဲမှာပဲဒီဘက်မှာဒီလိုမျိုးအကြမ်းဖက်တိုက်ခိုက်မှုတွေကြောင့်ထပ်ပြေးနေရတဲ့အဖွဲ့တွေလည်းရှိရပါပဲပေါ့နော်ဥပမာဟိန္ဒူတို့မျိုးတို့ဒိုင်းနက်တို့ရခိုင်တို့ဆိုအဲ့လိုမျိုးတွေမှာနိုင်ငံတကာမှာတွေ့နေရတဲ့သတင်းတွေထဲမှာအာဆိုရင်အဲ့လူတွေရဲ့ခံစားနေရတဲ့ဥစ္စာလေးတွေကသိပေါ်လွင်မှုမရှိဘူးဆိုတာတတိထားမိပါပေါ့နော်ဆိုအဲ့ဒါကိုအဓိကထားပြီးတော့ထောက်ပြချင်တာပါခင်ဗျ
အမေရိကန်ပြည်ထောင်စုအပါအဝင်အနောက်နိုင်ငံတွေအနေနဲ့ဩဂတ်လ25ရက်နေ့ရခိုင်ပြည်နယ်မောင်တော်ဒေသမှာ အကြမ်းဖက်တိုက်ခိုက်မှုဖြစ်ပွားပြီးနောက်ပိုင်းဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကလူအနည်းဆုံး3000လောက်ထွက်ပြေးသိမ်းရှောင်နေကြရတဲ့အခြေအနေနဲ့ပတ်သက်ပြီးစိုးရိမ်မကင်းဖြစ်မိသလိုမြန်မာလုံခြုံရေးတပ်ဖွဲ့တွေအနေနဲ့လည်းဥပဒေကိုလေးစားလိုက်နာပြီးအကြမ်းဖက်တာတွေကိုရပ်တန့်ပေးဖို့တိုက်တွန်းထားတာပါမြန်မာအစိုးရဘက်ကတော့မြန်မာလုံခြုံရေးတပ်ဖွဲ့တွေဥပဒေစည်းမျဉ်းကိုလိုက်နာပြီးထိမ့်ထိမ့်သိမ့်သိမ့်နဲ့အပြစ်မဲ့ပြည်သူတွေကိုထိခိုက်မှုမရှိအောင်ဆောင်ရွက်ဖို့ညွှန်ကြားထားတယ်လို့ဆိုပါတယ်မြန်မာလုံခြုံရေးတပ်ဖွဲ့တွေအနေနဲ့နိုင်ငံတကာကစွပ်စွဲသလိုမျိုးအပြစ်မဲ့အရက်သားပြည်သူတွေကိုအကာအကွယ်မပေးနိုင်ဘူးဆိုတာမဟုတ်တဲ့အကြောင်းဥကြုံမိုးထွန်းကအခုလိုပြောပါတယ
်ဒုက္ခရောက်နေတဲ့ community အကုန်လုံးကိုဒါကာကွယ်ပေးရမယ်ဆိုတဲ့ဥစ္စာကတော့ဟိုကျွန်တော်တို့ဒီအစိုးရရဲ့မူရောနောက်ပြီးတော့ဒီဟိုကာကွယ်ရေးအတွက်လုံခြုံရေးအတွက်ဆောင်ရွက်ပေးနေတဲ့လုံခြုံရေးတပ်ဖွဲ့ဝင်တွေရောအများတန်းစိတ်ထဲမှာရှိတယ်ဆိုတာတော့ဒါဟိုတော်လွဲမသိကျွန်တော်ပြောနိုင်ပါတယ်ခင်ဗ
ျကုလသမဂ္ဂအတွင်းရေးမှူးချုပ်ဟောင်းကိုဖီအာနန်ဦးဆောင်တဲ့ရခိုင်ကြံပီးကော်မရှင်ရဲ့အကြံပြုချက်တွေကိုမြန်မာအစိုးရအနေနဲ့အကောင့်ထဲပေါ်ရမှာလုံခြုံရေးတပ်ဖွဲ့တွေအနေနဲ့အတူလက်တွဲဆောင်ရွက်ဖို့လဲအမေရိကန်သမ္မတအင်ဘူရောကတင်းလာနေမှာတိုက်တွန်းထားတာပါရခိုင်ပြည်နယ်တွင်ပုံပြီးဆိုးဝါးလာတဲ့အခြေအနေတွေနဲ့ပတ်သက်ပြီးကုလသမဂ္ဂလုံခြုံရေးကောင်စီကတရားဝင်အစည်းအဝေးခေါ်ယူဆွေးနွေးဖို့လုံခြုံရေးကောင်စီအလဲကျအဖွဲ့ဝင်ဆွီဒင်နိုင်ငံနဲ့အမေရိကန်အဖွဲ့ဝင်ဗြိတိန်နိုင်ငံတို့ကတောင်းဆိုထားပြီးကုလသမဂ္ဂလူ့ခွင့်ရေးမဟာမင်းကြီးအဖွဲ့ကတော့မြန်မာနိုင်ငံမှာရိုဟင်ဂျာဒုက္ခသည်တွေအပေါ်တိုက်ခိုက်နေတာတွေဟာလူမျိုးတုံးတပ်ဖြတ်မှုအဆင့်ရောက်နေပုံရတယ်လို့ပြင်းပြင်းထန်ထန်ပြောဆိုထားပါတယ်နိုင်ငံတကာရဲ့အလွန်အကျွံဖိအားပေးမှုတွေကြောင့်ရခိုင်ပြည်နယ်အရေးနဲ့ပတ်သက်ပြီးမြန်မာအစိုးရအနေနဲ့ဖြေရှင်းဆောင်ရွက်ရမှာအခက်အခဲကြုံရတာမို့နိုင်ငံတကာအနေနဲ့ရခိုင်ပြည်နယ်တည်ငြိမ်အေဂျင်စီအတွက်မြန်မာအစိုးရနဲ့ပူးပေါင်းဆောင်ရွက်ပေးဖို့လိုတယ်လို့နိုင်ငံခြားရေးဝန်ကြီးဌာနဘက်ကသတင်းထုတ်ပြန်ထားပါတယ်ရှင်
မမမြင့်ခိုင်တရင်ပေးပို့ခဲ့တာဖြစ်ပါရဲ့ရှင်။ရခိုင်ပြည်နယ်မြောက်ပိုင်းကအကြမ်းဖက်မှုတွေကြောင့်ကုလသမဂ္ဂအပါအဝင်နိုင်ငံတကာအသိုင်းအဝိုင်းကစိုးရိမ်မကင်းတဲ့တွေထွက်ပေါ်နေတဲ့အချိန်မှာပဲဒီလူပေါင်းသိန်းနဲ့ချီထွက်ပြေးရောက်ရှိလာတဲ့ဆိုတဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးနေသူတွေအပေါ်အများထုတ်နေတဲ့သတင်းတွေလည်းထွက်ပေါ်လာနေပါဗျ။ဒုက္ခသည်တွေအလုံးအင်းနဲ့ရောက်လာနေတဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကတော့လူသားချင်းစာနာတဲ့အနေနဲ့အကူအညီပေးမှာဖြစ်ကြောင်းဝန်ကြီးချုပ်ကထပ်မံကတိပြုပြောဆိုခဲ့တာပါ။ဒီအကြောင်း VOA သတင်းတောက်ဂျိုးဖရီးမန်ရဲ့သတင်းဆောင်ပါကိုအခြေခံပြီးနန်းလောင်ကတင်ပြပေးမှာဖြစ်ပါရဲ့ရှင
်ရခိုင်ပြည်နယ်ကပဋိပက္ခတွေကနေထွက်ပြေးလာသူပေါင်းဟာခမန်းချေ 3,900 ထိရှိသွားပြီဖြစ်ကြောင်းကုလသမဂ္ဂကပြောဆိုလိုက်တဲ့အချိန်ထဲမှာပဲနိုင်ငံတကာကအစိုးရမကင်းမှုတွေဝေဖန်တဲ့တွေလည်းဆက်လက်ထွက်ပေါ်နေတာပါဒုက္ခသည်တွေအလုံးအင်းနဲ့ရောက်လာတဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကုဒူပလောင်ဒုက္ခသည်စခန်းကိုအင်္ဂါနေ့မှာရောက်ရှိသွားတဲ့ဝန်ကြီးချုပ်ရှိတ်ဟာစီနာကတော့ထွက်ပြေးလာသူတွေကိုစာနာထောက်ထားဖို့တိုက်တွန်းခဲ့တာပါ
They are human beings. We cannot just
ဒီလူတွေဟာလူသားတွေပါဒီလိုဘေးဒုက္ခကြုံရအောင်တွန်းပို့တာမျိုးမလုပ်သင့်ပါဘူးကျမတို့ဟာလူသားတွေဖြစ်ပါတယ်ဘာတွေဖြစ်ပျက်ကြုံတွေ့ခဲ့ရတယ်ဆိုတာလည်းကျမသိပါတယ်1982ခုနှစ်မှာတော့ကကျမကိုတွေ့ကြုံခဲ့ရပူပါတယ်တိရအတိုင်းပဲကျမနဲ့ကျမရဲ့ညီအစ်မတယောက်ပဲကျန်ပါတယ်ကျန်တဲ့မိသားစုကတော့လှုပ်ကြံခံခဲ့ရတာပါနိုင်ငံသားမှာရောက်နေတဲ့ကျမတို့လည်းဒုက္ခတွေအဖြစ်နှစ်ပေါင်းများစွာနေခဲ့ရပူပါတယ်။ဒါကြောင့်လည်းနာကျင်စရာ၊ချေကွဲစရာခံစားချက်တွေကိုကျမနားလည်ပါတယ်
။ဘင်္ဂလားဒေ့ရှ်နိုင်ငံကိုဒုက္ခတွေတွေတိမ့်တဲ့အခြေရောက်လာနေတဲ့ဆိုတဲ့တစ်ချိန်ထဲမှာပဲရေချောင်းကနေဝင်ရောက်ဖို့ကြိုးပမ်းသူတွေကိုအမျက်ထုတ်ဖို့ကြိုးပမ်းမှုသတင်းတွေလည်းထွက်ပေါ်နေပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံအခြေဆိုင် Dhaka Tribune သတင်းစာကသတင်းထောက် Adil Shakawat ကတော့မြန်မာနိုင်ငံနယ်စပ်ဖက်ကိုမကြာသေးခင်ကပဲသတင်းယူဖို့တွားခဲ့တဲ့ခီးစဉ်အတွင်းတွေ့မြင်ခဲ့ရတဲ့အခြေအနေကိုအခုလိုပြောပါရစ
ေ။ I saw 100 boats while I was on the way to Myanmar. That was like in a queue one after one.
မြန်မာဘက်ကသွားမှရာနဲ့ချီတဲ့ဆက်လီတွေတွေ့ခဲ့ပါရစေ။တတိတန်းကြီးပါပဲ။တစည်းပြီးတစည်းမဆုံးနိုင်ပါဘူး။ Bangladesh ဘက်ကဥတီပြီးတော့လာနေကြတာပါ။
တင်ထောက်အဒီလ်ဟာဒုက္ခသည်တွေထွက်ပြေးနေတဲ့လမ်းကြောင်းတွေကိုထိမ့်ချုပ်ထားပုံရတဲ့အာစာအစွမ်းရောင်အုပ်စုအကြောင်းသိဖို့ရည်ရွယ်အခီးထွက်လာတာလို့ဆိုပါတယ်။လမ်းတစ်လျှောက်လက်လန်းမီတဲ့လောက်စုံစမ်းရမှာဘင်္ဂလားဒေ့ရှ်ဘက်ကဆက်လီသမားတွေကခရီးတစ်ချောင်းအတွက်လူသူဦးကိုအမေရိကန်ဒေါ်လာ100လောက်ထိတောင်းနေတာကြောင့်မတတ်နိုင်လို့အများစုကဈေးများလျှော့ပေးမလားအကူအညီတွေများပေါ်လာမလားဆိုပြီးတော့ကမ်းတွေပေါ်မှာရှက်သွေးနဲ့ချီတောင်းတင်နေကြတယ်လို့လည်းပြောပါတယ်
။ So many Rohingya people do not have that much ability to pay that money
Bangladesh ဘက်ကကူးလာမှု Ranger တော်များများအဲ့လောက်ပတ်စံမတက်နိုင်ပါဘူး။ဒါကြောင့်မို့သူတို့ကကူညီနိုင်မဲ့တယောက်ယောက်ကိုပဲစောင့်နေကြတာပါ
။ရတဲ့အချင်းနေရီပေါ်ပေါက်ရတာဟာဩဂုတ်လ25ရက်နေ့ကအာဆာအစွန်ရအုပ်စုရဲ့တိုက်ခိုက်မှုတွေကိုတုံ့ပြန်တဲ့အနေနဲ့စစ်တပ်ကဆင်နွှဲနေတဲ့စစ်စင်ရေးတွေကြောင့်ဆိုပြီးတော့လဲနိုင်ငံတကာကဝေဖန်မှုတွေဆက်လက်ထွက်ပေါ်နေတာပါ။မြန်မာအာဏာပိုင်တွေကတော့ပဋိပက္ခဖြစ်နေတဲ့ရခိုင်ပြည်နယ်မြောက်ပိုင်းမှာအများစုနေထိုင်ကြတဲ့ရိုဟင်ဂျာမွတ်စလင်တွေကိုပင်ဂလီတွေအဖြစ်နဲ့တာအတိအမှတ်ပြုလက်ခံထားတာပါ။မြန်မာနိုင်ငံခြားရေးဝန်ကြီးဌာနကလည်းရှီခိုင်ပြည်နယ်မြောက်ပိုင်းမှာဖြစ်ပွားနေတဲ့အခြေအနေတွေအပေါ်နိုင်ငံတကာကစိုးရိမ်သလိုမြန်မာနိုင်ငံအနေနဲ့လည်းစိုးရိမ်ကြောင်းနဲ့ပြဿနာကိုဖြေရှင်းနိုင်ဖို့အတက်နိုင်ဆုံးကြိုးပမ်းနေကြောင်းကြေညာချက်ထုတ်ပြန်ပြောဆိုထားတာဖြစ်ပါရဲ့ရှင်
။နန်းလောင်တင်ပြခဲ့တာဖြစ်ပါတယ်။တစ်ဆက်ထဲမှာပဲရခိုင်ပြည်နယ်မြောက်ပိုင်းမောင်တော်မြို့နယ်အတွင်းမှာအခြေအနေတည်ငြိမ်စပြုလာနေပြီဖြစ်တာကြောင့်စာတင်ကြောင်းတွေကိုပြင်ဖွင့်ဖို့ပြင်ဆင်နေပြီဖြစ်ပါတယ်။လလောဆယ်မှာမြို့ပေါ်ကျောင်းတချို့ကိုစတင်ဖွင့်လှစ်ဖို့ရှိနေပြီးနောက်ပိုင်းမှာမှနောက်ပိုင်းမှာပဲကျေးလက်ကကျောင်းတွေကိုဖွင့်လင်းသွားမှာပါဒီအကြောင်းအပြည့်စုံကိုတော့ VOA မြန်မာပိုင်းသတင်းတော်ကိုမိုးစောကသတင်းပေးပို့ထားပါတယ်ရှင
်ရခိုင်ပြည်နယ်မြောက်ပိုင်းဒေသမှာအကြမ်းဖက်တိုက်ခိုက်တာတွေဖြစ်ပွားပြီးတဲ့နောက်ပိတ်ထားခဲ့တဲ့စာတင်ကျောင်းတွေကိုဒီအပိုင်းတွေအတွင်းမှာပြန်လည်ဖွင့်လှစ်ဖို့ပြင်ဆင်နေပြီဖြစ်ပါတယ်မောင်းတော်မြို့နယ်အတွင်းမှာစာတင်ကျောင်း180လောက်ရှိတဲ့အနက်လောလောဆယ်မြို့ပေါ်ကျောင်းတချို့ကိုပြန်လည်ဖွင့်လှစ်ဖို့ပြင်ဆင်နေကြောင်းမောင်းတော်မြို့နယ်ပညာရေးမှူးဦးခင်အောင်ကပြောပါတယ်
ကျောင်းပေါ်ကတော့စီစဉ်နေပြီ။ဒါပေမဲ့ဟိုနောက်နေရာလောက်တော့မျိုးပေါ်ကျောင်းတွေကိုစပင်းတော့ဖွင့်မယ်။မျိုးပေါ်ကမျိုးပေါ်ကျောင်းလေးကျောင်းကိုစပင်းမယ်။အစားစမတွေကိုလည်းစစ်ခနဲနဲ့နောက်ဆုံးသွားပြီးတော့ဟိုတာဝန်ချတဲ့နေရာကိုလာပါဆိုပြီးတော့ခေါ်ထားတယ်။ခေါ်ထားတော့ကလေးတွေလေးပြန်လာကြမှာဆိုတော့ဒီမျိုးပေါ်ကျောင်းတွေကိုပထမဆုံးဖွင့်လိုက်မှာပေါ့
။မျိုးပေါ်ကျောင်းတွေဖွင့်လက်ပြီးတဲ့နောက်မှာမျိုးနဲ့အနီးနားကကျောင်းတွေကိုဒုတိယအဆင့်နဲ့အလန်းကွာတဲ့ဒေသကကျောင်းတွေကိုတတိယအဆင့်ထားပြီးဖွင့်လက်ဖို့စီစဉ်ထားကြောင်းလည်းပြောပါတယ်။ဆရာဆရာမတွေနဲ့နေရပြန်မလာတဲ့ကျောင်းသားတွေအတွက်စီစဉ်ဆောင်ရွက်ထားတာကိုလည်းအခုလိုပြောပါတယ
်ဒီကကျွန်တော်တို့ဌာနကလည်းပဲမိမိဒေသကိုတာဝန်ထက်ဆောင်ဖို့တွားရမယ်ဆိုတော့လာကြမှာလာကြတော့ဒီမှာလုံချုံရင်ရှိတဲ့နေရာတွေကိုပဲကျွန်တော်ကမှတ်ပေးပြီးပြတ်မှာလေလုံချုံရင်ရှိတဲ့နေရာတွေကိုတော့ပဲလွှတ်မလဲအဲ့ဒါမြို့ပေါ်မှာထားပြီးတော့အိရှာတွေကိုဆင့်တော်နေရာတွေမှာတာဝန်ယာယီတာဝန်ပေးမှာပေါ့ဟိုနေရဆောက်ပါပြီးတော့တွားစီမိဖတွေနောက်မှာကလေးတွေကလိုက်ပါသွားတာတော့ကလေးတွေကဟိုတခြားမျိုးနေတယ်ဟိုမြောင်ဦးတို့ကျောင်းတော်တို့ပုံမှန်ကျန်းတို့စစ်တွေတို့ရောက်နေကြတယ်အဲတော့အဲကလေးတွေပြန်လာမှပြန်လာလို့ကျောင်းမှာရှိရင်တော့ကျွန်တော်ဖွင့်ပြရမယ်ဒါကိုကလေးတွေကိုစိတ်ငြိချလို့ပို့ထားရင်တော့အဲ့ဒီရပ်တင်းမျိုးနေမှာပဲတင်ချလို့ရအောင်ကျွန်တော်စီစဉ်ထားတယ
်အကြမ်းဖက်တိုက်ခိုက်တာတွေဖြစ်ပွားပြီးတဲ့နောက်ဒေသခံတချို့ဟာအခြားအရက်ဒေသကိုတင်းချောင်တာတွေရှိတယ်လို့တချို့ကတော့မိမိနေရက်ဒေသကမခွာပဲဆက်လက်နေထိုင်သူတွေလည်းရှိနေပါတယ်ရန်ကုန်မြို့ကဆွေမျိုးတွေစီတင်းရှောင်နေတဲ့မောင်းတော်ဒေတာကန်တူကတော့သူ့ရဲ့သားသမီးတွေကိုရန်ကုန်မှာပဲပညာသင်ကြားဖို့စီစဉ်နေကြောင်းပြောပါတယ
်။ကျမတို့ကလေးတွေကတော့ကျမတို့ကကလေးတွေကိုဒီကိုခေါ်လာပြီးတော့ဒီမှာစာသင်ခိုင်းထားတာ။အဲ့ဒီနေရာကိုကျမတို့မလို့ခင်မင်းနဲ့မှပေါ်ဖို့ကမလွယ်တော့ဘူး
။မောင်းတော်မြို့နယ်ကိုင်းကြီးရွာသားတူကတော့
အဲ့ပေါ်ဒီလိုကြောင်းပွန်ကိုမယ်ဆိုတော့ကျွန်တော်တို့ကကို့အကြောင်းကိုတားလာတယ်။ကျွန်တော်ကိုခင်မင်းတက်လာပြီးကျွန်တော်ဘဲမှမသွားဘူး။ကျွန်တော်မိသားစုအကုန်လုံးရှိဘူး။
လက်ရှိလုံခြုံရေးအခြေအနေကိုကန်းကြီးရွာသားကအခုလိုဆက်ပြောပါတယ
်။ဒါကတော့အခုချိန်ကမှတော့ဘာဟိုတည်ငြိမ်ရလဲမဟုတ်ဘူး။ဒီကောဘယ်လိုခေါ်မလဲ။ပြောချမ်းသာတမားတော့အဲ့လိုဆက်သွမကတ်တော့ဘူးပေါ့။ဒါမင်းကျွန်တော်တို့ရှင်းလင်းလေးလုပ်နေကြတော့ပြနေရတယ်။ဘယ်လိုခေါ်မလဲ။ကိုကတော့အဲ့လိုသူကိုကတော့တတိလေးနဲ့နေနေရတာပေါ့
။အကျံဖက်တိုက်ခိုက်မှုဖြစ်ပွားချိန်ကသူတို့ရွာသားတွေဟာတပတ်လောက်ညစဉ်ကင်းစောင့်တာတွေရှိခဲ့ပေမဲ့အခုအခါမှာတော့လုံခြုံရေးအခြေအနေတိုးတက်လာကြောင်းပြောပါတယ်။ဘူဒီတော်မြို့နယ်ပြည်နယ်လွှတ်တော်ကိုယ်စားလှယ်ဦးထွန်းအောင်သိန်းကတော့ဘူဒီတော်မြို့နယ်ကကျောင်းဖွင့်လှစ်တဲ့အခြေအနေနဲ့လုံခြုံရေးအခြေအနေကိုအခုလိုပြောပါတယ
်။အဲကျွန်တော်တို့ကတော့မနေ့ကကျွန်တော်တို့ပညာရေးမှုရုံးကတော့ကျောင်းကူကျောင်းကိုစတင်ပြီးတော့ဖွင့်မယ်ဆိုပြီးအဲ့လိုတော့ဟာလာတို့တောင်းရထားတာကျွန်တော်သိရပါတယ်။ဒီကတော့တရင်တန့်ဖွင့်တွေကအကြောင်းတွေဖြစ်နေပါတယ်။ကျွန်တော်တို့မြို့နယ်ကမှာတော့လောလောဆယ်မှာထူးထူးခြားခြားတော့မရှိဘူး။လောလောဆယ်တော့လိုက်ဒီနေတဲ့အခြေအနေဖြစ်နေတယ်ဘလို့ဖြစ်လာမယ်လဲဆိုတာကိုတော့တောင်းကြည့်နေတုံးပဲဖြစ်ပါတယ
်ဘူဒီတောင်မြို့နယ်မှာစာတင်ကျောင်းပေါင်း210လောက်ရှိနေတာဖြစ်ပါတယ်ဘူဒီတောင်မြို့ပေါ်မှာတော့လောလောဆယ်ကဲဆယ်ရေးစခန်း10ခုလောက်ရှိပြီးမောင်းတော်မြို့နယ်နဲ့ဘူဒီတောင်မြို့ပတ်ဝန်းကျင်ကျေးရွာတွေကတင်းချောင်လာသူ2500လောက်ရှိကြောင်းလဲဦးထွန်းအောင်သိန်းကပြောပါတယ်ဒီရပိုင်းတွေအတွင်းမှာအကျန်းဖက်တမားတွေကနေပြည်တော်ရန်ကုန်မန္တလေးနဲ့မော်လမြိုင်စတဲ့မြို့ကြီးတွေမှာအကျန်းဖက်တိုက်ခိုက်မယ်ဆိုတဲ့သတင်းတွေကြောင့်လုံခြုံရေးတင်းကျပ်တာတွေရှိနေတယ်လို့ရခိုင်ပြည်နယ်မြို့တော်စစ်တွေမြို့မှာလည်းလုံခြုံရေးကိုတိုးမြှင့်ထားပါတယ်
ကိုမိုးစောသတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင်။မကြသေးခင်တုန်းကဒီအကြမ်းဖက်တိုက်ခိုက်မှုတွေကြုံခဲ့ရတဲ့ရခိုင်ပြည်နယ်မြောက်ပိုင်းကအခြေအနေတွေကိုလေ့လာဖို့အမျိုးသားလွှတ်တော်ကိုယ်စားလှယ်အဖွဲ့ဟာမောင်တော်ဒေသမှာရောက်နေပါတယ်။ဒေသခံတွေနဲ့တွေ့ဆုံတဲ့လွှတ်တော်ကိုယ်စားလှယ်အဖွဲ့အနေနဲ့အိန္ဒိချင်းဘင်္ဂလားဒေ့ရှ်နိုင်ငံအနီးနယ်စပ်ကအခြေအနေဆိုးဝါးနေတဲ့ကျေးရွာတွေအထိတွားရောက်ဖို့လဲလူမှုရေးလှုပ်ရှားနေသူတွေကတိုက်တွန်းနေကြတာပါအမျိုးသားလွှတ်တော်ကိုယ်စားလှယ်အဖွဲ့ရဲ့ဒီကနေ့မောင်တော်ခီးစဉ်နဲ့ပတ်သက်လို့အပြည့်အစုံကိုတော့မဆုမွန်ကဆက်ပြီးပြောပြပေးပါလိမ့်မယ်ရှင်
ဟုတ်ပါတယ်အမျိုးသားလွှတ်တော်ဒိုကထဦးဝေးတာအောင်ဦးဆောင်တဲ့ကိုယ်စားလှယ်အဖွဲ့ဟာအကြမ်းဖက်တိုက်ခိုက်မှုတွေဖြစ်ပွားခဲ့တဲ့ရခိုင်ပြည်နယ်မောင်နှောဒေသကကြေးရွာတွေအထိတွားရောက်ပြီးဒေသခံတွေနဲ့တွေ့ဆုံနေတဲ့အကြောင်းခီးစဉ်မှာအတူလိုက်ပါသွားတဲ့အမျိုးသားလွှတ်တော်ကိုယ်စားလှယ်ဥပမျိုးသိန်းကပြောပါတယ
်ဖြစ်ပြီးတိတ်ဆောင်လာတဲ့ဒုက္ခတွေကတော့သူ့ဘာသူအကူအညီပေးမှုတွေအများကြီးရှိတယ်လေအဲအခုကဥပတော်ဒီလွှတ်တော်လွှတ်တော်ကတော့ခုအကြမ်းရွာတွေကဖြစ်ပြီးတိတ်ဆောင်မှုပြုပေးတဲ့ဟိုခိုင်ခိုင်မြဲမြဲပေါ့ခိုင်ပေါ်မှာရပ်တည်နေတဲ့ဒီရွာတွေကိုရောက်ပေါ့နော်တက်နိုင်ကြတော့ပြေးတော့လေးအစီအစဉ်ပေါ့တခိုင်တိုင်းသားတွေဘုံပါတိုင်းသားတွေရှိတယ်ပေါ့နော်အဲ့ဒီဘာတွေကိုအဓိကထားပြီးတော့မျိုးသားလွတ်တော်နေကိုကြီးပေးတာပေါ့နော်ဆိုင်ဆိုင်အဓိကဒီလိုလာပြီးတော့အားပေးတဲ့ကိုကြီးတွေတော်တော်လေးဝန်တာနေကြတယ်ကြည့်ရတာတော်ဝန်တာကြတယ်ခလေးလေးတွေပါပါတယ်ခလေးလေးတွေတော့တော့ငဲတဲ့ခလေးလေးပါပါကြတယ်ပေါ့နော်အခုတွေ့ရတာလေမျိုးသမီးတွေရောမျိုးသားတွေရောလုံလုံကြီးနဲ့အခုဟိုဒီချလုတ်ပေးထားတယ်ပေါ့နော်လုံလုံကြီးလုံလုံကြီးလည်းကောင်းပါတယ်ပို့ပြီးတော့လေ
ကချင်ရှမ်းစတဲ့ပြည်နယ်တွေကကိုယ်စားလှယ်တွေပါပါဝင်တဲ့အမျိုးသားလွှတ်တော်ကိုယ်စားလှယ်အဖွဲ့နဲ့အတူရခိုင်ပြည်နယ်အစိုးရအဖွဲ့နဲ့လုံခြုံရေးတာဝန်ရှိသူတွေပါလိုက်ပါပြီးတော့ရောက်ရှိသွားတဲ့မောင်းနှောဒေသမြောက်ပိုင်းကြီးကန်းမြင့်ကျေးရွာစီမှာလိုအပ်တဲ့စားနပ်ရိက္ခာအကူအညီတွေပေးအပ်ခဲ့ကြောင်းကိုလည်းပြောဆိုခဲ့တာပါ။
အမျိုးသားလွှတ်တော်ဒုတိယဥက္ကဋ္ဌဦးရတာအောင်ပေါ့နော်။သူကဥဆောင်သွားတာပေါ့။နောက်ရခိုင်ကဥဆိုးဝင်းခေါ်ဥဆိုးလေး၊ကရင်ပြည်နယ်ကဥဆိုးမုံမြင့်နော်။နောက်ချမ်းပြည်နယ်ကဥဆိုးမင်းလက်ခေါ်ဥကိုလတ်နောက်ကချင်ပြည်နယ်ကဦးဝင်းစောနောက်တနင်္လာတိုင်းကဦးမုံစိုးပေါ့နဲ့ရန်ကုန်ကဥပပေါ့နော်အားလုံး9ရောက်ပေါ့နော်ဒီချင်းတွေက17နှစ်ကဆက်ထွက်လာတယ်မနေ့ကဆက်ထွက်လာတ
ယ်မောင်တော်ဒေတာမှာတော့လမ်းမဆက်သွေးရေးအခက်အခဲနဲ့လုံခြုံရေးအခြေအနေတွေကြောင့်ဒေတာခန်တွေပြိမိနေတဲ့ကြေးရွာတွေမှာအကူအညီပေးရေးလုပ်ငန်းတွေကိုလုပ်ကင်ပေးနေတဲ့ကိုစောစောထွန်းကတော့အမျိုးသားလွှတ်တော်ကိုယ်စားလှယ်တွေပြည်နယ်အစိုးရတာဝန်ရှိတဲ့သူတွေအနေနဲ့မြန်မာဘင်္ဂလားနယ်စပ်နားကကြေးရွာတွေအထိတွားရောက်ကြဖို့လိုတယ်လို့ဆိုပါတယ
်ဒီပြည်ထောင်စုအစင်းဒီလွှတ်တော်ပိုင်းကလူတွေလာလို့ရှိရင်အဲ့ဒီမရောက်နိုင်သေးတဲ့နေရာအထိကိုကျွန်တော်ရောက်ရှိချင်နေပေါ့နော်ရိခါတင်နေပတ်သက်ပြီးတော့မှအဲနောက်တစ်ခုကအခုလည်းပဲလုံချုံရဲ့အစီအမံနဲ့ပတ်သက်ပြီးတော့စီမချနိုင်တဲ့ရော်တွေရှိတယ်။အဲ့ဒီအတွက်ကိုလည်းပဲဒီလုံချုံရဲ့တာဝန်ယူထားတဲ့အဲ့ဒီစတက်တို့နောက်ပြီးတော့မှနီချဆောင်ရေးတွေနဲ့သူတို့တွဲဆုံဆွေးနွေးပေးခဲ့စီရှင်တွေကျွန်တော်တို့ကလေကျွန်တော်နောက်ဆုံးကြတဲ့တင်ပြရဆိုလို့ရှိရင်တော့ဒီမောင်တော်မျိုးနေအဲတောင်ဖက်ပိုင်းမျိုးရော်တွေကအကုန်လုံးတော့ကျွန်တော်တို့ခီးလန်းပေါက်တယ်ဒီလုံချုံရဲ့အရာရောနောက်ပြီးတော့မှဒီရိခါရရှိတဲ့အတိုက်တာရောအစီအပြတာရှိတယ်။ဒါပေမဲ့လို့ဒီအောက်တပြေဟိုခင်းနေဆိုလို့ရှိရင်တော့နီမီတစ်ပေါ့လေအဲ့နီမီတီနီမီနီတို့ဆိုတဲ့နေရာတွေကကျတော့ဘင်္ဂလားဒေ့ရဲ့အရင်နေတယ်နောက်ပြီးတော့မှအဲ့ညာကလည်းမဲ့ဆက်တဲ့အရင်ခက်ခဲတယ်အဲ့ဒီရော်တွေအခြေအနေတွေကိုတတိယအခြေအနေတွေယူပြီးတော့မှလုံလောက်တဲ့လုံချွေးအင်အားနဲ့အဲ့ဒီရော်ရဲ့လိုအပ်ချက်တွေကိုတော်ပြီးတော့ကြီးစစ်ရှင်တယ
်ရခိုင်မင်းနဲ့မြောက်ပိုင်းမောင်းနှောဒေသမှာတော့ရခိုင်တိုင်းရင်းသားတွေဒါမကကမန်မျိုးဒိုင်းနဲ့ဟိန္ဒူအစ္စလမ်ဘာသာဝင်တွေဟာလည်းစားနဲ့ရိတ်ခါအခက်ခဲနဲ့ကျန်းမာရေးအခြေခံဆောင်ရှောက်မှုတွေအရေးတကြီးလိုအပ်နေတယ်လို့ဒေသခံတွေကပြောပါတယ်နိုင်ငံတော်ဤတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ကတော့ရခိုင်ပြည်နယ်အတွင်းကပြည်ပခါတွေအတွင်အကူအညီလိုအပ်နေတဲ့သူတွေကိုဘာသာလူမျိုးမခွဲကြပဲအကူအညီပေးမှာဖြစ်ကြောင်းကိုလည်းပြောဆိုထားတာပါကမန်တိုင်းရင်းသားလူမှုကွန်ရက်ဥက္ကဋ္ဌဦးထွန်းငွေကတော့လိုအပ်တဲ့အကူအညီထောက်ပံ့တွေနဲ့ဥပဒေရဲ့အကူအညီဆောင်ရှောက်မှုရအောင်အကူအညီပေးဖို့တိုက်တွန်းခဲ့ပါတယ
်ဒီရခိုင်ပြည်မှာရှိတဲ့တိုင်းရင်းသားအလုံးပေါ့တခါရောက်တဲ့လူတွေမှာကမန်လေးရှိမယ်မျိုးလေးရှိမယ်ရခိုင်လေးရှိမယ်ပေါ့နော်အေးစစ်စစ်နဲ့ဒီမေချင်တဲ့ဒီလူလူစုပေါ့ဒီအစိုးရစီမှာခေါ်လုံလာတဲ့အဖွဲ့တွေအလုံးကိုရခိုင်တိုင်းရင်းသားရဲ့ကမန်တိုင်းရင်းသားရဲ့လို့မဟုတ်ပေမဲ့ကျွန်တော်တို့အားလုံးဒုက္ခရောက်တဲ့လူတွေကြီးရည်ပြီးတော့ဒီလူတန်းတာမျိုးပဲဒီလိုချင်းတို့လုံဆောင်တဲ့နေရာပေါ့နော်ရောက်လာတဲ့အခါကျတော့တို့လောလောဆယ်ဆယ်ချင်းပြေဖို့လိုတာကစားစီစားပေါ့တောက်ရည်ပေါ့ဒါမျိုးလေးတွေကအဓိကအရေးကြီးပါတယ
်အမျိုးသားလွှတ်တော်ကိုယ်စားလှယ်တွေရဲ့စက်တင်ဘာလ17ရက်နေ့ကစတင်နေမောင်နှောပူတီတော်ခီးစဉ်ကတော့စက်တင်ဘာလ16ရက်နေ့မှာအဆုံးသတ်မှာဖြစ်ပါတယ်ရှင
်မဆုမွန်တင်ပြခဲ့တာပါ VOA မြန်မာပိုင်းအင်္ဂါနေ့ညအစီအစဉ်ကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်ရှင် VOA ကထုတ်လွှင့်ခဲ့တဲ့အစီအစဉ်တွေနဲ့ပတ်သက်လို့ဝေဖန်အကြံပေးစာတွေပေးပို့လို့တဲ့သောရရှင်တွေနားဆင်လို့တဲ့တေးသချင်းတွေတောင်းယူလို့တဲ့ဆိုရင်တော့ VOA ရဲ့ email လိပ်စာ burmese@voanews.com မှာစာရေးသားပေးပို့နိုင်ကြပါတယ်အခုအင်္ဂါညတိုက်ရိုက်လိုင်းဆွေးနွေးခန်းကိုတော့မကြာခင်ထုတ်လွှင့်မဲ့ဒုတိယပိုင်းနိုင်ယူရဲ့အစီအစဉ်မှာနားဆင်ကြရမှာဖြစ်ပါတယ်ရှင်
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်7နာရီကနေနေ့ခင်း7နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာညချမ်းပါရှင် VOA မြန်မာပိုင်းအင်္ဂါနေ့ည9နာရီကနေ10နာရီအထိအစီအစဉ်တွေကိုလိုင်းဒိုမီတာ24 25 30နဲ့50နဲ့ဟိုင်းလမီတာ190တို့ကနေဆက်လက်ထုတ်လွှင့်ပေးနေပါတယ်။အခုမြန်မာစံတော်ချိန်ည9နာရီခွဲရှိပြီးပုံအမကြခင်တိုက်ရိုက်လေလံဆွေးနွေးခန်းကိုတင်ဆက်ပေးပါမယ်။အခုအရင်ဆုံးတော့အမေရိကန်နိုင်ငံရဲ့အကြောင်းတည်ကောင်းစရာအစီအစဉ်ကိုနားဆင်ရပါမယ်။ဦးသိန်းထိုက်ဦးတင်ပြပေးပါလိမ့်မယ်ရှင်။
အမေရိကန်ပြည်ထောင်စုအတွင်းသဘောဝဘေးဒဏ်ကယ်ဆယ်ရေးကွန်ဂရက်စ်လွှတ်တော်ကဒေါ်လာသန်းပေါင်း 15,000 ကျပ်ပြလိုက်ပြီးချက်ပိုင်းအတွင်းမှာပဲဖလော်ရီဒါပြည်နယ်ကိုအာမာဟာရီကိန်းမုန်တိုင်းတိုက်ခတ်ပါတယ်။အတည်ပြုလိုက်တဲ့ဥပဒေအရဟာရီကိန်းမုန်တိုင်းကယ်ဆယ်ရေးလုပ်ငန်းတွေကိုပံ့ပိုးပေးမှဖြစ်တယ်လို့အစိုးရဗန္နာရေးအသုံးစိတ်နောက်ဆုံးသတ်မှတ်ရမတိုင်းခင်အောင်မြင်မြင်ဆောင်ရွက်လိုက်တဲ့အတွက်အစိုးရလုပ်ငန်းတွေရဆိုင်သွားမှဆိုရင်နေသူတွေစိတ်သက်သာရသွားခဲ့ပါတယ်။ဒါပေမဲ့လည်းပါတီနေရအကြညီညွတ်ညွတ်နဲ့ဘလောက်ကြာကြာဆောင်ရွက်နိုင်မလဲဆိုတာကတော့ဆောင်ကြည့်ရအောင်မှာဖြစ်တဲ့အကြောင်းမိုက်ကယ်ဘိုမန်သတင်းပေးပို့ထားပါတယ်ဖလော်ရီဒါအုပ်ချုပ်ရေးမှူးရစ်ကော့ကတော့သူ့ပြည်နယ်ဦးအာမာမုန်တိုင်းတက်ခတ်ခဲ့တဲ့အတွက် ABC ရုပ်သံကနေအခုလိုမြစ်တာရက်ခံပါတယ
်လူအကိုကျွန်တော်တို့တောင်းဆိုခြင်းပါတယ်အရေးကြီးဆုံးကကျွန်တော်တို့အတွက်ဆူတောင်းပေးကြပါကြိုတင်ပြင်ဖို့ကျွန်တော်တို့တတ်နိုင်သလောက်လုပ်ကင်ထားပါတယ်
သမ္မတဒေါ်နယ်ထရန့်ကလည်းစောစောပိုင်းကလေးကအခုလိုကတိပေးထားခဲ့တာ
We are doing everything we can to help with
the war being ရဲ့ကြိုတင်ကာကွယ်ဖို့ကျွန်တော်တို့အတတ်နိုင်ဆုံးကူညီသွားမှာပါအချိန်ရောက်ပြီဆိုတာနဲ့ပြန်ပြီးပြုပြင်မယ်ခိုင်မာအောင်တည်ဆောက်ရေးတွေပြန်လုပ်သွားပါမယ
်တက်ဆက်စ်ပြည်နယ်ကိုတိုက်ခတ်ခဲ့တဲ့ဟာရီကိန်းဟာဗေးကယ်ဆယ်ရေးအတွက်ဒေါ်လာသန်းပေါင်း 1,000 ကျော်လွှတ်တော်ကအတည်ပြုခဲ့ပြီးတဲ့နောက်သမ္မတကအခုလိုပြောခဲ့တာပါဟာရီကိန်းအာမာနဲ့ပတ်သက်လို့တက်ဆက်ပြည်နယ်အထက်လွှတ်တော်အမတ်ဂျွန်ကော်နင်းကအခုလိုပြောပါ
Whatever happens we're going to stand by
ဘာပဲဖြစ်ဖြစ်မုန်တိုင်းတန်ခံခဲ့ရတဲ့ဖလော်ရီဒါနဲ့ကယ်ရိုလိုင်းနားပြည်နယ်ဒေသခံတွေနဲ့ကျွန်တော်တို့အတူတူရပ်တည်သွားမှာပါတက်ဆက်စ်နဲ့လူဝီစီယာနာပြည်နယ်တွေမှာဟာရီကိန်းဟာဗေးတန်းခံခဲ့ရသူတွေအတွက်ရက်တည်ခဲ့တယ်လို့ပါပဲ
အရေးပေါ်လိုအပ်လာပြီဆိုတော့လွတ်တော်အတွင်းပါတီနေရဲ့စလုံးကညီညွတ်တဲ့ပြောဆိုသံတွေကိုကြားလာရပါတယ် Republican ထဲလွတ်တော်အမတ် Orrin Hatch ကခုလိုပြောပ
ါ
ကြေးကွဲစရာဖြစ်ဆိုတဲ့ကအကောင့်တစ်ခုရှိရဆိုရင်တိတ်မကြပေမဲ့ညီညွတ်တဲ့အခြေအနေကတခုပေါ်ခဲ့တာကိုပြရမှာပါကျွန်တော်တို့အားလုံးအမှန်တိုင်းတယောက်နဲ့တယောက်အမြင်လာတဲ့ Republican Democrat မခွဲတော့ဘူးလူဖြူလူမဲမခွဲကြတော့ဘူးအတိုင်းဝိုင်းတစ်ခုထဲမှာနေထိုင်သူတွေအခြေအနေမကွဲပြားပဲအတူတူရပ်နေကြသူတွေပ
ါဒါပေမဲ့လည်းကုညီရေးရံပုံငွေဟာအစိုးရသုံးစိတ်ချောချရေးနဲ့မကမီပဲအစိုးရရဲ့ချင်းွေပမာဏတိုးမြင့်မှုပဲဖြစ်နေတယ်ဆိုပြီးဝေဖန်ကန့်ကွက်သူတွေလည်းရှိနေပါလေကန်တာကီပြည်နယ်ထဲလွတ်တော်အမတ်ရန်ဘောကအခုလိုပြောပါ
တယ်ကျွန်တော
်တို့နိုင်ငံကအကျွေးသန်းပေါင်း2ကလေးရှိနေတဲ့နိုင်ငံမှာတစ်မိနစ်တိုင်းဒေါ်လာတစ်သန်းချီးသုံးနေရတာပါဘာလို့မပေးတယ်လဲဆိုပြီးတော့ပြောရတဲ့သူတယောက်မှမရှိပါဘူး
ကြည့်ခဲ့တဲ့ဘက်ကပါတီနေရဲ့အကြညီညွတ်မှုတွေဘလောက်ကြာကြာခံမလဲဆိုတာကတော့ဥပဒေပြုရေးတိုက်ပွဲတွေကဆန်းသက်ပါလိမ့်မယ်။ Republican တွေကအမေရိကန်ပြည်ထောင်စုအတွင်းအခွင့်ကောက်ခံရေးစနစ်ကိုပြောင်းလဲခြင်းနေပြီး Democrat တွေဘက်ကတော့အမေရိကန်ပြည်ထောင်စုထဲကိုကလေးဘွားတွေကရောက်လာတဲ့မှတ်တမ်းမှတ်ရမယ့်ပြောင်းရွှေ့လာသူတွေကိုကာကွယ်ပေးဖို့တောင်းဆိုနေကြတာပါ။ New York ပြည်နယ်က Democrat ထဲလွှတ်တော်အမတ် Chuck Schumer ကအခုလိုပြောပါတယ
်800,000 Dreamers actually
လူ၈သိန်းလောက်က Congress ကဘာလုပ်မလဲဆိုတာကိုစိုးရိမ်တကြီးစောင့်ကြည့်နေကြပါတယ်။ဒါလိုမျိုးစောင့်နေစရာအကြောင်းရှိပါအောင်တန်ရှင်းတဲ့သူတို့ကိုအကာအကွယ်ပေးမဲ့ Dream Act ကိုကျွန်တော်တို့အတည်ပြုဖို့လိုပါတယ်အလုတ်ကြိုးစားတဲ့ငငယ်တွေကရောက်လာတဲ့သူတွေအနေနဲ့ဒီတိုင်းပြည်မှာနေခွင့်ရှိပါတယ်သူတို့ကလည်းဒီတိုင်းပြည်မှာအယူမှုနေကျင်နေကြတဲ့သူတွေပါ
အခုဒီတော့ Hurricane ကယ်ဆယ်ရေးစုစုပေါင်းဘလောက်ကုန်ကြမယ်ဆိုတာမသိသေးပါဘူးပို့ပြီးတော့လိုလိမ့်မယ်လို့လွှတ်တော်အမတ်တွေကပြောနေပါတယ် Florida ပြည်နယ်ထဲလွှတ်တော်အမတ် Bill Nelson ကတော့ဒေါ်လာသန်းပေါင်း 1,000 ကျော်ကယာယီတာဖြစ်ပြီးအော်တိုဘာလလောက်အထိပဲဆုံးစွန်သွားနိုင်လိမ့်မယ်ဆိုပြီးပြောဆိုနေတာပါ။တဘောဘေးဒဏ်ကယ်ဆယ်ရေး3လဗန္ဒာရေးအသုံးစိတ်သတ်မှတ်ဖို့ဒီမိုကရက်ဘက်ကတောင်းဆိုတာကို ပြီးခဲ့တဲ့အပတ်အတွင်းသမ္မတဒေါ်နယ်ထရန့်ကထောက်ခံခဲ့ပါတယ်။လာမယ့်ဒီဇင်ဘာလမှာပြည်ထောင်စုအစိုးရ၃စိတ်နဲ့အစိုးရလုပ်ငန်းတွေလည်းပတ်ရေးချင်းဝေပမာဏတိုးမြင့်မှုကိစ္စတွေကိုလွှတ်တော်အနေနဲ့နောက်တစ်ခါပြန်ပြီးဆွေးနွေးဖို့ရှိနေကြောင်းပါခင်ဗျာ။
ဦးသိန်းထိုင်ဦးတင်ပြခဲ့တဲ့အမေရိကန်နိုင်ငံရေးအကြောင်းသိကောင်းစရာအစီအစဉ်ကိုနားဆင်ကြရတာပါအခုဆက်လက်ပြီးတော့တရားရည်လိုင်းဆွေးနွေးခန်းအစီအစဉ်ကိုစီစဉ်တင်ဆက်သူကိုသားညဦးနဲ့ထုတ်လုပ်သူမတ်စုမွန်တို့တင်ဆက်ပေးသွားမှာပါရှင
်မင်္ဂလာညနေခင်းပါခင်ဗျာဒီသရရှင်ဒီအားလုံးစိတ်ချမ်းသာစွာပါစေနောက်တစ်ခုကကျွန်တော်တို့ကဒီကနေ့ဆွေးနွေးမယ့်အကြောင်းအရာကတော့လက်တလောဖြစ်နေတဲ့ဒီလူမျိုးရေးဘာသာရေးမုန်တီးမှုနဲ့မုန်းစကားတွေပြန်ပွားမှုအခြေအနေပဲဖြစ်ပါတယ်ခင်ဗျာကျွန်တော်တို့ဒီမြန်မာနိုင်ငံမှာအသွင်ကူးပြောင်းရေးလုပ်ငန်းတွေဖြစ်လာတဲ့တပြိုင်တည်းမြန်မာနိုင်ငံထဲမှာလူမျိုးရေးဘာသာရေးပြိပခါတွေလည်းတစ်ဆက်တည်းပါလာတယ်လို့ပြောရမှာပါသူပြတော့ရခိုင်ကိစ္စနဲ့လည်းတော်လေးရခိုင်ကိစ္စဖြစ်တိုင်းဒါမျိုးတွေထပ်ပြီးတော့ကျုံရပါတယ်အခုတစ်ခေါက်မှာဆိုလို့ရှိရင်လည်းရခိုင်ပြိပခါတွေဖြစ်တာနဲ့နောက်ဆက်တွဲပဲအမုန်းစကားပြန်ပွားမှုတွေလူမှုကွန်ရက်မှာပြန်ပြီးတွေ့လာရပါတယ်။ဒီဘာသာရေးလူမျိုးရေးလှုံ့ဆော်မှုတွေလည်းတော်များတွေ့လာရပါတယ်။ဒီချင်းနဲ့ပတ်သက်ပြီးတော့ကျွန်တော်တို့သုံးသပ်ဆွေးနွေးဖို့ဖြစ်ပါတယ်။အဓိကပါဝင်ဆွေးနွေးပေးဖို့ပုဂ္ဂိုလ်နှစ်ဦးကျွန်တော်ဖိတ်ခေါ်ထားပါတယ်။ပထမတစ်ဦးကတော့ကိုတက်စင်ဖြစ်ပါတယ်။သူကတော့ယနေ့ခေတ်နိုင်ငံရေးမဂ္ဂဇင်းရဲ့အေဒီတာဖြစ်ပါတယ်။နောက်တစ်ဦးကတော့ကိုဆန်နီပါ။ကိုဆန်နီကတော့တန်လွင် Citizen Employment Program ဆိုတန်လွင်နိုင်ငံသားစွန့်ရင်မြင့်တီအဖွဲ့ကဖြစ်ပါတယ် Board of Director ပါနှစ်ဦးစလုံးလေးလိုင်းပုံကိုရောက်နေပါပြီခင်ဗျာကျွန်တော်အရင်ဆုံးကုသက်စင်ကိုဖိတ်ခေါ်ခြင်းပါလေကုသက်စင်ကြားပါလားခင်ဗျာ
ဟုတ်ကဲ့ကြားပါခင်ဗျာ
ဟုတ်ကဲ့ကုသက်စင်ခုနကကျွန်တော်ပြောသလိုပါပဲအခုအချိန်ဒီကဒီအသွင်ကူပြောင်းရေးနဲ့တစ်ဆက်တည်းမြန်မာနိုင်ငံမှာဘာသာရေးလူမျိုးရေးအမုန်းတရားပြန့်ပွားမှုတွေပြိပခါတွေအခုကပေါ်လာတယ်ထူးခြားခြားကရခိုင်ပြိပခါဖြစ်တိုင်းဖြစ်တိုင်းဒါကပြန်ပြန်လဲပြီးတော့ဖြစ်လာလို့ဖြစ်တော့ရခိုင်ချင်းနေနဲ့ဆက်နွယ်နေလားရခိုင်ပြိပခါကြောင့်မုန်းတီးမှုတွေပိုကြီးလာလားကုသက်စင်သုံးသပ်ပြီးပါ
โอเคကျွန်တော်တို့နိုင်ငံမှာကလောလောဆယ်ပေါ့เนาะဒီဟိုနေမလူမျိုးမုံတီးမှုเนี่ยပတ်သက်ပြီးတော့လူမျိုးပေါ့เนาะခဏလူမျိုးဟိုနေလုပ်နေတာကလူမျိုးဆိုနေပေါ့เนาะပေါ်ဆောင်နေတဲ့တိုင်းဝန်တစ်ခုရှိပါတယ်အဲ့ဒီတိုင်းဝန်ကြီးကြောင့်ဒီလူမုံတီးမှုကြီးပေါ့เนาะဒီမုံတီးရဲ့ကိစ္စနဲ့ပတ်သက်ဖြစ်နေကြပါအဲကြောင့်ဖြစ်လဲဆိုတဲ့အခါကျတော့ဒီရခိုင်ကိစ္စသာဆိုရင်ဒီလူကိစ္စမျိုးတွေကိုအကောင့်ထဲဖော်ဖို့အတွက်လွယ်ကူလို့ရခိုင်ကိစ္စဖြစ်လာတိုင်းမှာဒီလူမျိုးမုန်တရားဆုံးဆောင်မှုတွေအတန်းတက်မှုတွေလုံဆောင်မှုတွေကဖြစ်နေတယ်လို့ကျွန်တော်ယူဆပါတယ်ခင်ဗျာ
ဟုတ်ကဲ့ခုနကကုသစင်ပြောသွားတဲ့အချိန်မှာဒါကတစုံတစ်ဖွဲ့ကဖန်တီးရဲဆိုတာစနစ်ကြဖန်တီးရဲသဘောလားဘလို့အဖွဲ့စည်းမျိုးလဲခင်ဗျာနည်းလေးအသေးစိတ်ပြောလို့ရမှာ
ဟုတ်ကဲ့ဒီလိုပါဗျာကျွန်တော်တို့ကဒီပေါ့နော်ဒီလိုရခိုင်ပြည်နယ်မှာဖြစ်နေတဲ့နော်နင်းပေါ့ပြည်ပခိုင်နယ်တက်တက်ပြီးလို့ရှိရင်ရခိုင်ပြည်နယ်ပိုင်းဖုတ်ခင်းတဲ့ကြီးမှရန်ကုန်လိုနေရာမျိုးမှာအဓိကတော့ရန်ကုန်လိုနေရာမျိုးမှာဒီကိစ္စတွေဖြစ်တယ်ဆိုတာကကစုံချုပ်ကလုံတစ်ဖွဲ့ကနေပြီးတော့စနစ်တကျစီမံပြီးဆောင်ရွက်နေရဆိုတာပုံပြီးထေရှားပါတယ်။ဘာကြောင့်လဲဆိုလို့ရှိရင်ဒီကိစ္စကရခိုင်ပြည်နယ်မှာဖြစ်နေတဲ့ကိစ္စကရန်ကုန်မှာဘာကြောင့်လဲဆိုတော့ရန်ကုန်မှာရှိနေတဲ့ဥပမာဘာသာမတူတဲ့လူမှုဖွဲ့စည်းရေးသားမှာဖြစ်တဲ့ပြဿနာဖြစ်လာတယ်။ရခိုင်မှာဖြစ်တာကဘာသာရေးပဋိပက္ခမဟုတ်ခင်နဲ့နောက်တစ်ခါအကျဉ်းဖတ်မှုကိစ္စတစ်ခုဖြစ်တယ်။ဟုတ်တယ်။ရန်ကုန်မှာဖြစ်တဲ့ကိစ္စကလူရှင်တွေနေထိုင်နေတဲ့ဘာသာဝင်တွေအချင်းကြားထဲမှာဖြစ်တယ်ဆိုတာကမကူရီရဲ့လူရှင်တွေနေတဲ့လူချစ်ခင်နေတဲ့ဘာသာဝင်တွေအချင်းကြားထဲမှာဖြစ်တယ်ဆိုတာကသုံးချက်ကချုပ်မစော်လို့သုံးချက်ကအကျဉ်းဖတ်မှုဥတီပြီးချုပ်စော်လို့ဖြစ်တယ်ဆိုတာသင်ချားတယ်။ဆိုတော့လူတွေလုံးလေသုံးချက်ကလုံးလေဆိုရင်လူအကျဉ်းဖတ်မှုကိုချုပ်စော်လို့ဆိုတာအကျဉ်းဖတ်ခြင်းတဲ့လူတွေဆိုတာကဥမာနှလုံးနှစ်ဆိုင်ရှိပါတယ်မျိုးကတော့စီးပွားရေးအလို့သာစီးပွားရေးအထုသာလို့ခေါင်းတော်မလို့ချင်နိုင်ငံရေးနိုင်ငံရေးဆိုနေပြည်တော်ပါမယ်တခြားအကြောင်းစရာနဲ့ပတ်သက်ပြီးတော့ဒီလို interest နဲ့ဒီလိုဟိုအုန်းစိတ်ဝင်စားမှုတွေနဲ့ပတ်သက်ပြီးတော့ဒီလိုမျိုးဟိုလိုချင်တဲ့လူတွေစီးပွားရေးတော့လည်းခေါင်းနိုင်ငံရေးတော့လည်းခေါင်းအဲ့လိုလိုချင်တဲ့လူတွေကမရနိုင်တော့လို့သူကသူထင်ထားတဲ့အချိန်မှာသူတို့ကအကျန်းဖတ်မှုကိုလုံဆော်ပြီးတော့စီးစဲအဖို့ရတွေကိုဖြုတ်ချမှုစုစားတဲ့အုပ်စုကဒါအဲ့အုပ်စုရဲ့ရှိကိုရှိနေပါတယ်အဲ့ဘယ်သူတွေဖြစ်တယ်ဆိုတော့ကျွန်တော်တို့ကအနေနဲ့အခုရနဲ့တာတာဝန်ရှိတဲ့တခြားသောပြည်ထောင်စုဝန်ကြီးဌာနတွေကဒီလိုပူးပေါင်းဆောင်ရွက်ပြီးတော့ပေါ်ထုတ်ကောင်မှာဖြစ်ပါတယ
်။ဟုတ်ကဲ့ကျွန်တော်နောက်တစ်ချက်တစ်ဆက်တည်းကုသစင်မေးချင်တာကအခုလိုမျိုးနိုင်ငံရေးအခြေအနေတွေအပြောင်းလဲအခြေအနေအဓိကကျတဲ့အချိန်တိုင်းမှာခုနကပြောလို့ဘာသာရေးပြိပခါမျိုးတွေဖြစ်လာတတ်တာမြန်မာတမိုင်းမှာအရင်တုန်းကလည်းဖြစ်ခဲ့ဘူးတယ်ပေါ့နော်အခုလည်းဖြစ်နေတဲ့အနေအထားကမြန်မာလူ့ဖွဲ့စည်းမှာပဲငကိုတွေကအထူးဖြစ်ပေါ်ဘာသာရေးနဲ့ပတ်သက်မဲ့ပြောဆိုလို့ရှိရင်အစ္စလမ်ဘာသာမွတ်စလင်တွေနဲ့ပတ်သက်လို့မော်ဒီမြန်မာလူ့ဖွဲ့စည်းမှာငကိုတွေကရှိနေလို့လားဒါမှမဟုတ်ရှင်တစုံတရာနိုင်ငံရေးလှည့်ကွက်တွေကြောင့်ဖြစ်နေရလို့သုံးသပ်နိုင်လားဘယ်လိုထင်ပါလဲ
အမှန်အားဖြင့်တော့ကျွန်တော်တို့ဒီပေါ့နော်မြန်မာနိုင်ငံသားတွေမှာအစ္စလမ်မုန်းကြီးဆိုတဲ့အကားတော့ပုံမှန်အဖြစ်မရှိပါဘူး မရှိပေမဲ့လည်းကျွန်တော်တို့ဟိုကျွန်တော်တို့မှာအများနဲ့နှစ်ပေါင်းများစွာအနာရှင်စနစ်အောင်မှနေလာခဲ့ရတယ်။အနာရှင်စနစ်အောင်မှနေလာခဲ့တဲ့အခါကျတော့ကျွန်တော်တို့ရဲ့ဟိုဘုန်းဘောနော်ကျွန်တော်တို့ရဲ့ဟိုကွန်ပျူတာကွန်ပျူတာမြင်မှုတွေကျွန်တော်တို့ရဲ့ပညာတွေဒါတွေကကျွန်တော်တို့ဟိုဘယ်လိုခေါ်မလဲ liberal minded မဖြစ်ဘူးပေါ့ဗျာ liberal သူစိတ်ခံစားချက်မရှိဘူးအဲ့တော့ကျွန်တော်ကနှစ်ပေါင်းများစွာအနာရှင်အောင်မှနေလာတဲ့အခါကျတော့အနာရှင်ကိုရန်မုန်းပြီးရဲ့အနာရှင်ကိုမုန်းပြီးတဲ့စိတ်ခံနေပြီးတော့ဒီပြည်နဲ့ကျွန်တော်ဒီမိုကရက်တစ်အင်အားစုတွေကိုကျွန်တော်ကလိုအပ်လာတယ်လိုအပ်လာတဲ့အချိန်မှာအနာရှင်ရဲ့အဆင့်တွေကိုကျွန်တော်ဖြတ်စီးတာအဲ့ဒီမှာအနာရှင်ကသူနဲ့ဆက်သက်တဲ့သူ့ရဲ့အဝန်းဝန်းများရှိတဲ့ဒူရီနဲ့ပူးပေါင်းပြီးတော့ကျွန်တော်တို့အဓိကအချက်မဟုတ်မှန်သတင်းတွေကိုလှင်ထုတ်ပြန်တာပေါ့မှန်တဲ့သတင်းတွေကိုထုတ်နေမှန်တဲ့သတင်းတွေကိုပုံကြီးချပြီးထုတ်တယ်အဓိကအချက်မှန်တဲ့သတင်းတွေကိုပုံကြီးချတဲ့အဲ့ပုံကြီးချတဲ့သတင်းတွေကိုပြည်သူကယုံကြည်လာတယ်အဲ့ယုံကြည်လာတဲ့ပုံမှာမူတည်ပြီးတော့အမှန်ကကျွန်တော်သတင်းလက်လက်ခွင့်ကျွန်တော်တို့မယုံဘူးပေါ့မထီးတွေ့ခဲ့ရအောင်ဦးထီးတွေ့တဲ့အခါမှာချက်ချင်းတူတကယ်လူမှုကွန်ရက်လို့ဟာလို့အားကောင်းတဲ့လူမှုကွန်ရက်လုံးဖြစ်လာတယ်ဖြစ်လာတဲ့အခါမှာဒီလိုမျိုးပေါ့နော်ဟိုအာနာကိုရမရရတဲ့နေနဲ့ယူရဲပြီးလို့ရှိရင်ရှိနေတဲ့အတီးသေးအစိုးရကိုမငြိမ်မသွက်ဖြစ်အောင်လုပ်ချင်တဲ့အစိုးရနေပြီးတော့ဒီလိုလူမှုကွန်ရက်တွေကိုဟိုအဓိကထားပြီးတော့ကျွန်တော်တို့မသိမနာမယ့်လူတွေကိုသတင်းမှားတွေလောက်ကျန်ထားတဲ့သတင်းတွေတာမန်ဟိုသတင်းပပလေးတွေကိုသတင်းကြီးဖြစ်အောင်ခံပြီးပြီးတော့လူတွေကိုလုံစော်ပြီးတော့ဒီချင်းတွေရအောင်ခဏထိုင်ရအောင်
ဟုတ်ကဲ့ကိုသက်စင်ဒီလိုက်ပေါ်မှာခဏနေပြောအောင်ခင်ဗျာနောက်ထပ်ပင်တိုင်းဆွေးနွေးမဲ့သူတူဖြစ်တဲ့ကိုစန်ဒီကိုဖိတ်ခေါ်ကြပါလေကိုစန်ဒီကြားပါလားခင်ဗျာ
ဟုတ်ကဲ
့ကိုစန်ဒီကိုစန်ဒီရဲ့အခုဒီမြန်မာနိုင်ငံမှာအခုရခိုင်ပြည်ပခါကအချိန်မြင့်လာတဲ့အတူပဲတနည်းအားဆိုရင်တောင်တွင်းကြီးအပါအဝင်တချို့မြို့နယ်တွေမှာဒီဘာသာရေးထိကျုံဆန်ဆန်လှုံ့ဆော်မှုလေးကျွန်တော်တွေ့ရပါတယ်အခုမကြသေးခင်အချိန်ကဆိုရင်ပဲစမ်းကြောင်းမြို့နယ်မှာလည်းအလားတူမျိုးဖြစ်တဲ့ခါကျတော့ရက်ွက်ကူနိုင်ကဒီလူကိုဖမ်းပြီးတော့ရဲကူအားလိုက်တဲ့အမဟာမျိုးတွေပေါ့နော်အခုကနေစစ်စစ်လေးဖြစ်လာတော့ဒီအခြေအနေတွေကစနစ်တကျဖြစ်ဖန်တီးလို့ဖြစ်လာတာလားဒါမှမဟုတ်ရခိုင်အခြေအနေအပေါ်မှာလူတွေမချေနပ်လို့ဖြစ်လာတာလားဘယ်လိုသုံးသပ်ပါလဲ
ဖြစ်တာကတော့ခုနပြောလို့ကျွန်တော်တို့အခုအကြောင်းတရားတွေအရင်အဟောင်းတွေတော့ရှိတာပေါ့နော်အကြောင်းတရားအရင်ဟောက်တော့ဟိုနောက်ဆက်နဲ့မှလည်းရှိခဲ့တယ်ဟိုအရင်ကတော့ဒီလူဖွဲ့ကြီးအတွင်းမှာဘယ်လိုပဋိက္ခာတွေရှိခဲ့ဘူးလဲရှိခဲ့ဘူးလို့ကခုနပြောတယ်လို့ပေါ့ကျွန်တော်တို့အေးအေးချမ်းချမ်းဒီလူဖွဲ့ကြီးကပြန်ပြီးတော့နေထိုင်တယ်တို့တော့လည်းခုနပြောလို့ဒီကာလတွေဖြစ်ခဲ့တယ်ပေါ့နောက်ဆက်နဲ့တော့တစ်ချိန်ဖြစ်ခဲ့တယ်ဖြစ်တဲ့အချိန်ကလည်းခုနကျွန်တော်တို့ဗာနဲ့ပြန်ပြီးတော့ဆက်ဆက်နိုင်လေဆိုတော့ဒီနိုင်ငံရေးခြေရဲ့ဆက်ဆက်နိုင်တာပေါ့အခုအချိန်မှာဆိုလည်းဒီနိုင်ငံရေးအခြေအနေတွေနဲ့ဆက်ဆက်နေတဲ့သဘောတော့ရှိတယ်။ဒါကြောင့်ကျွန်တော်တို့ဒီဖြစ်နေတဲ့ဒီပြိပကတွေပဲဖြစ်ပြိပကတွေကိုလှုပ်ဆော်မှုတွေပဲဖြစ်ဖြစ်ဒီပြိပကတွေကဖြစ်နေတာကိုဆက်လက်ပြီးတော့ပြန်ပွားဖို့ကြိုးစားနေတဲ့ဒီခုနပြောတဲ့ဒီ hate speech ပေါ့နော်အမုန်းတရားပြန်ပွားတာတွေပဲဖြစ်ဖြစ်ဒီဟာတွေကတော့ခုနပြောလို့နိုင်ငံရေးအခြေခံနဲ့ဆက်ဆက်ပြီးတော့ဖြစ်နေတယ်လို့ကျွန်တော်တို့မြင်နေပေါ့နော်။အခုနကျွန်တော်ဒီမကွတ်တဲ့ဇော်လို့မျိုးပေါ့ဟိုတချို့အရကြတော့ပုံကြီးချက်တာလည်းရှိသို့တော်လည်း hate speech မှာကျွန်တော်တို့ကဟိုအမှန်တော့မှကျွန်တော်တို့ကဒီ hate speech နေတဲ့တချို့အရကမပြောရတာရှိတယ်ပေါ့နော်မပြောပြင်မပြောတတ်ယူတဲ့ဟာမျိုးတွေဆက်ဆက်ထားတဲ့ဟာမျိုးရှိတယ်ဥပမာကျွန်တော်ဗာဒက်ကနာချီလဲဆိုနိုင်ငံကာမလာပြည်ဥစ္စာ debate ဖြစ်နေကြတယ်အငင်းပွားနေကြတယ်ခုနဟို freedom of speech ပေါ့နော်ဟို free speech ကပါလဲ hate speech ကပါလဲဆိုတော့အဲ့ဒီနှစ်ခုကနည်းနည်းလေးကရောတွေ့တာပေါ့နော်တချို့ကလည်းဟို freedom of speech ရမယ်လို့တော့လည်းခုကပြောလို့မျိုးလက်လက်ဆော့ပြောစိတ်ကိုရဒီလူပေါင်းတွေကနေပြီးကြော်သွားတဲ့ဟာမျိုးကြီးကခုကအမုန်းတရားကိုဖျက်ပွားတဲ့ဟာမျိုးပေါ့သူတို့ဒီမှာသတ်မှတ်ထားတာတော့ခုကပြောလို့မျိုးပေါ့နော်ဟိုရည်ရွယ်ချက်ရှိမယ်ခုကပြောတဲ့လူမျိုးရေးတော်၎င်းဘာသာရေးတော်၎င်းဟိုဒီလိင်မတူညီမှုတော်၎င်းဒါမှမဟုတ်ရှင်ဒီသူတို့ origin country တွေဒီဘယ်လိုခေါ်မလဲဒီလူမျိုးမတူမှုတွေနိုင်ငံမတူမှုတွေပေါ်မှာမူတည်ပြီးတော့အဲ့ဒီသုံးတစ်ဖွဲ့တစ်ခုကိုတိုက်ခိုက်စီဖို့ဒါမှမဟုတ်ရှင်ထိခိုက်စီဖို့ဒါမှမဟုတ်ရှင်အကြောက်တရားတွေဖြစ်စီဖို့အဲလှုံ့ဆော်တဲ့ဟာမျိုးတွေကတော့ဒီ hate speech တွေပေါ့ကျွန်တော်တို့ဒီဒီဟာကိုအတုံးချလာတယ်အတုံးချလာတော့ကျတော့ဘာဖြစ်လို့လဲဆိုကျွန်တော်တို့မြင်တာကတော့ဟိုအရင်တော့ကတော့ဒီဆရာမရှင်ဟောက်ဆိုတဲ့ဓာရီကကျွန်တော်တို့ freedom of speech မရှိဘူးပေါ့နော်အခုကျတော့ဒီ speech ဒီရလာတယ်ကျွန်တော်တို့ expression တွေရှိလာတယ်ရှိလာတဲ့အပေါ်မှာဓာရီကိုအလွဲသုံးစားလုပ်လာတယ်လုပ်လာတဲ့လူတွေကလည်းဟိုဘာလဲဆိုတော့ဒီနိုင်ငံကြီးနဲ့ပဲတပ်ပတ်တယ်အဲ့တော့ကျွန်တော်တို့ဟိုတခြားနိုင်ငံတွေမှာလည်းရှိပါတယ်ကျွန်တော်တို့ဒီအဓိကအဖြစ်ဒီဥစ္စာကိုသုံးတာနိုင်ငံကြီးအင်အားစုတွေပဲဒီ hate speech တွေကိုသုံးတယ်နောက်တစ်ခုကပါလဲဆိုတော့ဒီလူမျိုးတိုက်ခိုက်မှုတွေကိုလုပ်ဖို့အတွက်ဟိုအကြမ်းဖက်ဖို့အခုနောက်ပြောတဲ့ဟို fascism နဲ့ကြလာတော့ဟာမျိုးတွေလည်းဒါတွေကသူကဒီလူမျိုးကိစ္စတွေမှာပဲကျွန်တော်တို့ဒီ hate speech ကိုသုံးတာပေါ့နော်တစ်ခါကခုနောက်ပြောတဲ့ဟိုတခြားသောပုံစံတွေနဲ့လည်းဖြန့်ဖြဲ့ပြီးရရှိတယ်ဟို
speech မတိုင်ခင်ပေါ့နော်ဒီပြိပကဖြစ်အောင်ဖန်ပြီးတာရှိတယ်ပြိပကတွေဖန်ပြီးဒီမှာပြိပကတွေမှာဆက်လာပြီး hate speech ပုံစံမျိုးတွေနဲ့ပြောတာတွေရှိတယ်အဲ့ဒီလိုပြောတာတွေပြောတာတွေပြတာတွေရေးတာတွေဖြစ်လာတဲ့ဟာတွေကတော့ဒါတွေကဆက်ဆက်နေတယ်နိုင်ငံကြီးကမှဖြစ်တယ်လို့ကျွန်တော်မြင်ပါတယ်
ဟုတ်ကဲ့ကိုစန်နီယောကိုတက်စီအောင်လီလိုက်ပေါ်မှာခဏနေပြီးပါအောင်ခင်ဗျာကျွန်တော်သရရှင်တွေကိုအလှည့်ပေးကြပါလေကိုသရရှင်တွေကလည်းအဲတချို့ရေးသားစာရေးသားပူဒါတွေရှိလို့ပဲအတန်ဖိုင်နဲ့သူတို့သဘောထားတွေပြပူတာရှိပါတယ်အရင်ဆုံးဒီသရရှင်တူဖိတ်ခေါ်ကြပါလေကိုဟာတင်ကိုဟာတင်ကတော့သူ့အမြင်ကိုပြောပြမှာပါသူ့အမြင်ကိုဟာတင်တူလေးဆွေးနွေးရောက်လို့ရပါလေမင်းမြန်ရင်ကိုတက်စင်ကိုစန်နီရှိပါတယ
်ဟုတ်ကဲ့ကျွန်တော်ရဲ့အမြင်ကပြောရမယ်ဆိုရင်အခုနောက်တော့တင်ပြခဲသလိုပဲဒီနေ့အခုမြန်မာနိုင်ငံရဲ့ဖြစ်ပေါ်နေတဲ့ပဋိပက္ခတွေအရဆိုလို့ရှိရင်လူမျိုးရေးပါတာရေးမုန်းဒီမှုကိုအာဏာရှင်တဖွဲ့အားနေပြီးတော့ဖန်ပြီးပြီးတော့မှပဲဒီနေ့တွေးတော်လို့ဆိုမှုတွေအဖွဲ့အစည်းတွေကိုဟိုတင်ပြီးတော့မှတာအခုဖြစ်ပေါ်လာတဲ့ပြဿနာလို့ပဲကျွန်တော်မြင်လာ
ဟုတ်ကဲ့ပါခင်ဗျာ
နောက်တစ်ခုကပါလဲဆိုလို့ရှိရင်ဒီနေ့ရခိုင်မှာဖြစ်တဲ့အကြမ်းဖက်ကလည်းဒီနေ့အမှန်စင်စစ်ပြောမစွဲသူတို့ရဲ့ဖိနှိပ်မှုတွေကိုမခံနိုင်လို့သူတို့ပုမာတစ်ခုပြောရမစွဲပေါ်ကြောဆိုင်အဖို့ဦးမင်းရောင်သူအင်္ဂလိပ်ရဲ့ဖိနှိပ်မှုမခံနိုင်တဲ့အပေါ်မှာဟုတ်လားရရလက်လက်ကိုဆွဲကင်ပြီးတော့သူတော်လန့်ခဲ့တယ
်ဟုတ်ကဲ့
အဲပြက်ခိုင်မှာလည်းအဲ့လိုပဲဒီနေ့ဖိနှိပ်မှုတွေကအရှင်ဆက်ကနေဖြစ်လာတဲ့အပေါ်မှာမခံနိုင်လို့သူတွေကနေပြီးတော့လည်းဆွဲပြီးတွန်းလှန်တယ်အဲ့ဒါကိုဒီနေ့ကျွန်တော်မြန်မာနိုင်ငံမှာရှိတဲ့အာဏာရှင်တွေကအဲ့လိုပြည်သူပြည်သားလူတွေကိုထိမ့်သိမ်းပေးလိုက်မှဆိုလို့ရှိရဲ့ဒီနေ့အဲ့ဒီရမြန်မာနိုင်ငံကလည်းအေးချမ်းသွားမယ်ဘာသာရေးလူမျိုးရေးကလည်းချစ်ခင်မှုတွေဖြစ်သွားမယ
်ဟုတ်ကဲ့ကိုတင်ဟိုကတင်ပြောဆိုလိုတဲ့သဘောကိုကျွန်တော်ရပါပြီနောက်သရရှင်တူဟိုအလှည့်ပေးခြင်းပါလေသူကတော့ကိုဇွဲမင်းခန့်သူကတော့အတန်ဖိုင်နဲ့ပြပုတ်ထားပါတယ
်ကျွန်တော်အမုန်းစကားဘာလို့ဖြစ်လာလဲအမုန်းစကားဘာကြောင့်ပြောတာလဲသဘောကဘာသာရေးကြောင့်လားဘာသာရေးဆိုးမကြောင့်လားဒါမှမဟုတ်တက်တက်နေချင်းလို့လားဆိုတော့ဘလို့အကြောင်းလဲပဲပြောပြောအမုန်းစကားပြောတဲ့သူကိုအရေးယူရမယ်အမုန်းစကားဖြန့်ချီတဲ့သူပဲပုံစံနဲ့ပဲဖြန့်ချီဆိုရှယ်မီဒီယာကတဆင့်တော့၎င်းစူဝေပွဲကနေ၎င်းလူစုယုံနဲ့တော့၎င်းဘလို့ပုံစံနဲ့ပဲဖြန့်ချီဘလို့လူသားစားပဲဖြစ်ဖြစ်ဘယ်လွာကပဲဖြစ်ဖြစ်ကျွန်တော်ပြောချင်တာကပြင်းပြင်းထန်ထန်အရေးယူလိုက်လူတယောက်ကိုထိန်းချုပ်ဖို့ကဥပဒေသားလင်းအဓိကပဲအာဏာရှိတဲ့သူကထိန်းချုပ်လို့မရဘူးအာဏာရှင်ကထိန်းချုပ်လို့မရဘူးလူတယောက်ကိုထိန်းချုပ်တာကဥပဒေပဲဆိုတော့ဥပဒေရတုကိုပြင်းပြင်းထန်ထန်အရေးယူလိုက်ရင်ပြင်းပြင်းထန်ထန်တုကိုအရေးယူလိုက်ရင်အမုန်းစကားတွေပြောတော့မှာမဟုတ်ဆိုတော့အမုန်းစကားမပြောတော့ဘူးဆိုရင်ပဋိပက္ခဆိုတဲ့ဟာတော်ပဲနှဲသွားမယ်ဆိုတော့ဒီအမုန်းစကားကြောင့်ပဲပဋိပက္ခဖြစ်လာတာဆိုတော့အရေးယူခြင်းတစ်ခုပဲရှိတယ်ပဋိပက္ခဖြစ်စေမဲ့စကားပြောတဲ့သူအမုန်းစကားဖြန့်ချဲသူအားလုံးပဲပုံစံပဲဖြစ်ဖြစ်ဘယ်လိုလူပဲဖြစ်ဖြစ်ဘယ်အလွာကပဲဖြစ်ဖြစ်ဘာသာပဲဖြစ်ဖြစ်အဲအားလုံးကိုအရေးယူလိုက်ရင်ပြောတဲ့သူအားလုံးအရေးယူလိုက်ရင်အခုနကျွန်တော်ပြောသူဒုတိယလူဆိုတာမရှိတော့ဘူးလားပြောဖို့အမုန်းစကားဖြတ်မဲ့ဒုတိယလူဆိုတာမရှိတော့
ဟုတ်ကဲ့ဒါကတော့ကိုဇွဲမင်းခန့်သူ့ရဲ့အမြင်ပြောပြသွားတာပါကျွန်တော်တို့ဒီဆွေးနွေးပွဲနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ဒီကိုယ့်ရဲ့အမြင်တွေကိုယ့်ရဲ့မိကုံးတွေကိုကျွန်တော်ဖိတ်ခေါ်ပါတယ်တချို့ရေးသားပြပြတဲ့ခါမှာမိဘမောင်နှမအချင်းအောင်မှနားထောင်ဖို့ဖတ်ရှုလို့မသိတဲ့စာတွေအတော်များများရပါတယ်ဒါကြောင့်မလို့ဖော်ပြလို့မသိလို့အဲ့ဒီစာတွေကျွန်တော်ဖော်ပြအောင်မဟုတ်ပါဘူးအဲ့အဲ့ထဲမှာကျွန်တော်တို့ဒီစာဆောင်ရှိပါတယ်ဖော်ပြလို့ရပါတယ်ဒါကတော့ကိုတင်ဝင်းသူရေးသားပြပြထားတာပါကိုတင်ဝင်းရေးထားတာတော့ဒီအခက်ခဲကိုကြော်လွှားဖို့ကတယောက်တွေစုမိုးရေးကအတော်လေးကိုရေးကြည့်ပါတယ်အခုပဲကြည့်ပါဥဝရသူကိုတန်ကမဟာနိုင်ကအဖွဲ့ကနေပြီးတော့တရားဟောခွင့်ပိတ်ပါတယ်ဥဝရသူကိုဒါမှမဟုတ်ရေးယူတာမရှိပါဘူးတဲ့အမုန်းတရားတွေဟောမြဲပြောမြဲဖြစ်ပါတယ်ဆိုတော့ဥတင်ဝင်းသူ့ရဲ့အမြင်ပြပြတာပါတယ်ဒါနဲ့ပတ်သက်ပြီးတော့ကျွန်တော်ပင်နယ်ဆွေးနွေးသူတွေပြန်လှည့်ပေးလို့ပါတယ်ကိုတက်စင်ကြပါလားခင်ဗျခုနကတရရှင်တွေပြောကြလို့ပါပဲအခုကိစ္စကအမုန်းတရားပြန်ပွားမှုအမုန်းတရားပြောတဲ့လူတွေကိုထိရောက်ရေးယူပါတယ်အခုပြောမယ်ဆိုလို့ရှိရင်လည်းအမုန်းတရားပြန်ပွားအောင်လုပ်တယ်ဆိုပြီးတော့ဥရသူအပါဝင်ဒီအမျိုးသားကြီးအင်အားစုတွေပြောနေဆိုနေတာတွေကိုမကျေနပ်တဲ့လူတွေလည်းတော်များရှိကြပါတယ်ဒါပေမဲ့ဘာကြောင့်အစိုးရဘက်ကရေးယူဖို့လက်တွန့်နေတာလဲအရေးမယူနိုင်ဖြစ်နေရပါလဲခင်ဗျာ
ဒီကအားသာလေစေတနာကဟိုဒီပေါ်တော့ဒီသူတော့ထင်တာပေါ့နော်ဒါတော့ဟုတ်ချင်မှလည်းဟုတ်မယ်ပေါ့သူမှပြန်မုံတရားပြန်ပေါ်အောင်လုပ်ခဲ့တဲ့အင်အားစုကြီးပေါ့လေကျွန်တော်ရင်ဥပဒေဆိုလက်တက်ကလည်းရှိခဲ့ပါတယ်လူဝင်လေးဆိုတဲ့အခါကျတော့ဥပဒေဆိုတဲ့အထက်မှာဆိုလို့ရှိရင်တော့ကျွန်တော်ထင်တာကျွန်တော်ငင်းကျွန်တော်အယူဆပေါ့နော
်
မှတ်ငင်းမှလည်းမဟုတ်ဘူးကျွန်တော်တို့ကဒါတော့ဘာမှဟိုပဋိကြဖို့ကြလို့မရဒါပေမဲ့ကျွန်တော်တို့အတွေးခေါ်ယူဆရဆိုလို့ရှိရင်ဥပဒေလက်ထက်မှာဆိုရင်ဥပဒေအစိုးရလက်ထက်မှာဥပဒေအစိုးရမှာနေရာမရခဲ့တဲ့သူတို့ရဲ့အပေါင်းဖော်အစုအဲ့လိုပဲ တမ်ဘရိုမှာဆိုလို့ရှိရင်တမ်ဘရိုကနေပြီးတော့ဥမာပြင်ကျွန်တော်တို့ကအရင်ရှားဆုံးဥမာပြောလို့ရှိရင်တော့ကျွန်တော်ဥပုံရေလိုကြံတဲ့ပြုနဲ့ပတ်သက်ပြီးလို့ရှိရင်တမ်ဘရိုကနေပြီးတော့ဖုတ်ခဲခံရတဲ့လူတွေကသတို့အင်အားစုတွေပေါ့နော်တမ်ဘရိုသားတချို့တော့ထောက်လိုင်းအင်အားစုတချို့ဒါရီတို့ကဒီအပြောင်းအလဲမှာသူတို့ပေါင်ခွင့်မရခဲ့ဘူးနောက်တစ်ခုကသူတို့ခေတ်မှာသူတို့လက်ဆက်မှာလည်းဒီဂျော်နင်းနဲ့ပတ်သက်ပြီးဘာသာရေးလူတွေနဲ့ပတ်သက်ပြီးတော့မုန်တရားတွေကိုသူကဟိုတူးတင်းခံထားတဲ့လူတချို့ဒါဥမာကျွန်တော်ငင်းပွားမယ်ဆိုရင်ကျွန်တော်ဂျော်နင်းပေါ်ပြတော့ရတာကတော့ကျွန်တော်ဒါဥကုနေလုံးချမ်းမှုနဲ့ပတ်သက်ပြီးတော့ပေါ်မှာပတ်သက်တဲ့လူတွေဘယ်သူတွေလဲဆိုအလုံးသိပါတယ်အတေယုံနဲ့တရင်ထုတ်ပြန်တာအဲ့တော့ဒီပေါ်မှာအခြေခံပြီးစဉ်းစားမယ်ဆိုလို့ရှင်ဥပင်းစင်တဲ့သူ့ရတဲ့ထက်မှာသူတို့နဲ့အတူပေါ်အောင်ခွင့်မရတဲ့လူတွေတက်မတော်မှာလည်းတက်မတော်မှာဆက်ပြီးတက်မတော်ရဲ့ပြုံပြောင်းလေးမှာဆက်ပြီးပေါ်အောင်ခွင့်မရတဲ့လူတချို့ကအရင်ဆုံးကအရင်အစိုးရအစိုးရလက်ထက်ဆက်ဆက်ကဒီလိုမျိုးပေါ့နော်ဒီလူမျိုးမူတီဗတိုင်းမူတီကိုသွတ်သွင်းရင်ခံထားတဲ့လူတွေကဒီဟာတွေကိုဥဆောင်ပြီးတော့အကောင့်ထည့်ပုံနေရဖြစ်ပါတယ်
ဟုတ်ကဲ့ကဲ့
ဒါကြောင့်မလို့ဒီလူတွေကိုရေးယူဖို့ဆိုလို့ရှိရင်အစိုးရအနေနဲ့ကလည်းဘလို့ရေးယူမယ်တက်မတော်အနေနဲ့ကဘလို့ရေးယူမယ်ဆိုတော့ကျွန်တော်ကလည်းသူတို့ဖောင့်ကြည့်နေပါလေအခုဥပဒေကိစ္စမှာဆိုလို့ရှိရင်လည်းဒါကျင်းက်ဖွဲ့ရရေးယူမှုဆိုတာတုံးတရားမတွေ့မြင်ရသေးပါဘူးဒါအားပြုသူအလုံးနဲ့သိပါတယ်တရားကလွတ်နေတယ်အဲ့လူတွေသူတို့ဖမ်းဆီးလို့မရနိုင်သေးဘူးဖမ်းဆီးဖို့အတွက်စူးစမ်းဖို့အတွက်အခက်အခဲရှိနေတယ်ဒီလိုအခက်အခဲရှိနေတာဘာကြောင့်လဲဘလို့ဖြစ်နေရလဲဒါဟာကိုကျွန်တော်တို့တမရောကလည်းတနည်းဆိုတည်မလို့ကပြည်သူ့ရဲ့အကျိုးပြည်သူလူထုရဲ့အကျိုးတိုင်းပြည်အကျိုးညှို့ခိုးပြီးတော့တိတိကျကျတော့လိုက်နာပြီးဆောင်ရွက်ဖို့လိုသလိုကျွန်တော်တို့တက်ရှိတော်သားစုကြီးဦးဆောင်တဲ့အစိုးရအနေနဲ့လည်းဒီကိစ္စမျိုးကိုတိတိကျကျတက်တက်မမအကောင့်ထဲပေါ်ပြီးတော့ဆိုပေါ်ထုတ်မှလာလျင်ကျွန်တော်တိုင်းပြည်ကပြည်ရင်းအရေးမှာပါဒါမှလည်းတရားဥပဒေစိုးမိုးရေးရှိပြီးတော့ကျွန်တော်တို့ဆက်စိတ်မှုကကွဲနေတဲ့ကွဲသွားမယ်လို့ညှော်လင်းရတဲ့တိုင်းပြည်ကပြန်ပြီးတော့ကောင်းသွားမယ်လို့ကျွန်တော်ထင်ပါတယ်
ကျွန်တော်တဆက်သေးမေးချင်ပါတယ်ကိုခုနကကျွန်တော်ပြောသွားလို့စမ်းချောင်းမှာတခုနကဒီပြီးခဲ့တဲ့အချိန်ပိုင်းလေးကပဲဖြစ်သွားတယ်စမ်းချောင်းထဲမှာအခုလိုမုံတရားနဲ့ပတ်သက်ပြီးတော့အော်ဟစ်ပြီးတော့ဖြစ်တဲ့လူကိုရက်ွက်ကနေပြီးတော့ဖမ်းပြီးတော့ရဲလက်အပ်လိုက်တယ်ပေါ့နော်ဆိုလိုတာကရက်ွက်လူကလက်မခံဘူးဆိုတဲ့ဟာပထမဆုံးစတွေ့ရတာပေါ့တခြားမြန်မာနိုင်ငံနေရာအနှံ့နေမှာကလူလူရဲ့သဘောထားကတော့ဘယ်လိုရှိလဲသူတို့ပြောနေတဲ့မုံတရားလူလူထဲမှာတကယ်ပဲကင်းဝတ်နေပြီလား
တကယ်တော့ဟိုလူလူအများစုကကျွန်တော်မြန်မာနိုင်ငံသားအများစုကပေးပါတော့လို့ဆိုပေါ်တော့အကျန့်ဖတ်တူကိုမလိုက်နိုင်ပါဘူးမစိုက်ပါဘူးအဲ့လိုအမုံတရားတွေကိုလည်းအမုံတရားတွေပြောဆိုချက်တွေဝါရဆန့်ချက်တွေလည်းမယုံကြည်ပါဘူးဒါပေမဲ့ခက်တာကဟိုကပြောသလိုပေါ်တော့ကျွန်တော်တို့မသိနားမလည်သေးတဲ့လူတွေဟိုအဆောက်အအုံတွေအခက်ခဲဖြစ်နေတဲ့လူတွေဒီလိုလူတွေကိုတော့အလွယ်တကူစီယုံပြီးတော့ငွေကြီးရတော့လည်းကောင်းမှိုင်းတိုက်ပြီးတော့စီယုံပြီးတော့ဒီဟာတွေကိုမင်းမျိုးစုံနဲ့ထောဆောင်နေကြတော့လက်လုံးမှာတွေ့မြင်ရပါဒါပေမဲ့တကယ်တမ်းကျလို့ရှိရင်ကျွန်တော်ပုံပြီးသူဒီသားတွေဟာတကယ်ဘယ်ဘာသာဝင်ဘယ်လူမျိုးဆိုဘလိုမျိုးဟာတွေကိုလက်မခံပါဘူးဖြစ်တဲ့နည်းနဲ့သူတို့ဖန်ဆီးပြီးတော့ဒါအနေနဲ့သူတို့မျိုးပေါ့နော်ဟိုတာဝန်နဲ့အစိုးရကိုတာဝန်ကြီးကြီးနဲ့သူတို့ပူးပေါင်းဆောင်ရွက်နေတာရှိပါတယ
်ဟုတ်ကဲ့ခင်ဗျာပင်နယ်ဆွေးနွေးသူတွေလိုင်းပေါ်မှာခဏနေပေးပါအောင်ခင်ဗျာတို့ရှင်တူတက်လာတော့ပါကိုပင်နော်တူတူနဲ့ဆွေးနွေးမေးမြန်းလို့ရပါတယ်ခင်ဗျာ
ဟုတ်ကဲ့ပါကျွန်တော်တို့နိုင်ငံမှာဖြစ်နေတာကတော့ဒီဘာသာရေးနှစ်ခုကြားမှာအမြဲတမ်းလက်ချံဖန်တီးတဲ့ဇာတ်လမ်းလေးတစ်ခုလို့ဖြစ်နေလို့ထင်မိတယ်ဥပမာဆိုကြပါလို့အကြဘာသာဝင်တွေနဲ့ဟိုတော့ဆိုအစ္စလာမ်ဘာသာဝင်ရဲ့ပြမှုကျွလုံးမှုတို့ခုကိုနိုင်ငံတော်တွေနဲ့တရားစီရင်မယ်ဆိုရင်အဲ့ဒီတရားစီရင်မှုကိုပြင်းလင်းနေလာလို့ဒီလူတွေကိုပချားပြတာရဲ့တရားဥပဒေတိုင်းဆောင်ရွက်မှုမရှိတာရဲ့တစ်ဖက်ဒုတိယမောက်ကိုဗုဒ္ဓဘာသာကကျွလုံးမယ်ဆိုရင်လည်းဒီပြမှုတွေကိုအစီအစဉ်ပြီးတော့တရားဥပဒေတိုင်းညီညွတ်မှုဖြစ်တဲ့အခါပြင်းလင်းနေတာမျိုးမရှိတဲ့အဲ့ဒီတော့တော်တော်လေးဖြစ်နေတဲ့အခြေအနေကမီးတွေကြောက်လို့ကျန်တယ်လို့တော့အရင်ကအဲ့လိုမြင်တာပေါ့လေ
ဒီ
ဆက်ပြီးတော့လေဒီမုံတရားတွေကတော့လူတိုင်းလူတိုင်းရင်ထဲမှာမရှိတဲ့တရားဥပဒေပိုင်းဆိုင်ရာတရားဥပဒေပိုင်းစီရင်တဲ့နေရာမှာပြည်နေမြင်တာမျိုးရှိတတ်တာနိုင်ငံတော်ကနေစီမံချက်တွေနဲ့ဒီတင်ကြရှိမှာပဲဖြစ်လို့ဖြစ်ပါတယ်
ဟုတ်ကဲ့ခင်ဗျာကိုပင်တော်ကျေးဇူးပါခင်ဗျာကျွန်တော်ကိုဆန်နီကိုဒါနဲ့ပတ်သက်ဆက်ဆက်မေးချင်ပါတယ်ခုနကဆွေးနွေးရတူကသရော့ရှင်ကတော့တရားဥပဒေစီရင်မှုမှာပွင့်လင်းမြင်သာမှုမရှိပါဘူးတဲ့အခု NLD ပါတီအစိုးရအနေနဲ့အခုဖြစ်နေတဲ့ဒီအမိုးစကားပြန့်ပွားမှုတွေနောက်ဘာသာရေးလူမျိုးရေးအထူးကိုလှုံ့ဆော်မှုတွေနဲ့ပတ်သက်လို့ကင်တွဲပုံနဲ့ပတ်သက်လို့ကိုဆန်နီအမြင်သိချင်ပါတယ်ခင်ဗျာခုနသရော့ရှင်ပြောသလိုပဲတကယ်တမ်းပွင့်လင်းမြင်သာမှုမရှိဘူးလား
အဲ့ဒီဆိုရပြီးတက်လာပြီးတဲ့နောက်ပိုင်းမှာတော့ခုနပြောလိုမျိုးကကျွန်တော်တို့သိရတာတော့ဟိုတိုင်းဘလောက်ဒီအမိုးဆက်ဆက်ပွားမှုတွေပဲဖြစ်ဖြစ်ပဲနော်ဟိုတက်နိုင်တယ်လို့သူတို့ကြိုးစားတယ်ဒါပေမဲ့ကြိုးစားရင်လည်းသူတို့ရဲ့ကြိုးစားမှုကကျွန်တော်တို့ဟိုဘယ်လိုမျိုးလဲဆိုတော့ဒီလူလူကြားမှာရှင်းရှင်းလင်းလင်းနဲ့ရိုးရိုးကြီးဖြစ်တဲ့အနေအထားမျိုးလည်းမရှိဘူးနောက်တစ်ခုကခုနပြောလိုကြောက်တဲ့ဟိုအကာအကွယ်ပေးမှုမရတဲ့လူမျိုးလည်းခံစားနေရတယ်ပေါ့နောက်တစ်ခုကခုနပြောလိုမျိုးပေါ့ဒီကဲဟိုဖြစ်ခဲ့တာတော့ဟိုဘက်အစိုးရတွေလက်ထက်ပဲဒီဘက်အစိုးရလက်ထက်မှာလည်းခုနပြောလိုဒီလိုဖြစ်နေတဲ့ကိစ္စတွေကိုခုနကျွန်တော်တို့က
ဟိုဘာဖြစ်ရမလဲဆိုတော့ဒီအားကိုရှင်းရှင်းလင်းလင်းနဲ့သိနိုင်တဲ့ဟိုတတိယချက်လက်ကိုရယူနိုင်တဲ့ပုံစံမှုတွေရှိဖို့ကြံနေပတ်သက်ပြီးအချင်းပေါ်တော့တုံ့ပြန်နိုင်တဲ့ပုံစံမျိုးတွေရှိရမယ်နောက်တစ်ခုကဟိုထွက်လာတဲ့သတင်းတွေကိုလည်းအစိုးရတရားစီမံတင်ပြတဲ့အခါမှာခုနပြောလိုမျိုးပေါ့ဟိုအမိုင်းသတိထားရမယ်အမိုင်းသတိထားမှာဒါတွေကဟိုကျွန်တော်ဟိုဖြစ်ပြီးပြောနေတာမျိုးနိုင်ငံတကာမှာလည်းရှိတယ်ခုနအစိုးရလည်းဖြစ်သွားတယ်အစိုးရလည်းပြောတဲ့ကိစ္စတွေမှာအစိုးရတွေကိုယ်တိုင်ကပြောလိုက်တဲ့ဥစ္စာတွေကခုနပြောလိုဟိုတစ်ခုခုကိုခုနပြောလိုမျိုးပေါ့နော်ဟိုဇောင်းပေးတယ်လို့မျိုးဖြစ်သွားတဲ့ဟာမျိုးတွေဆိုရင်လည်းမကောင်းဘူးနောက်တစ်ခုကခုနပြောလိုလုံးလုံးမပြောမှပြောလို့ပြဿနာတက်မယ်ဆိုပြီးတော့ရှောင်ပြီးတဲ့နေရာလည်းမကောင်းဘူးပေါ့အဓိကအဖြစ်တော့ခုနပြောလိုဒီလိုမျိုးဖြစ်နေတဲ့ပဋိပက္ခပဲဖြစ်ဖြစ်အမှုရပြပွားမှုတွေပဲဖြစ်ဖြစ်ပေါ့နော်ဒါတွေကိုကျွန်တော်တို့ကအချိန်မီတားသိနိုင်ဖို့တကအစိုးရမှာတာဝန်ရှိတယ်အစိုးရတာဝန်ရှိတယ်ဆိုတဲ့အနေနဲ့အစိုးရနှစ်ခုပေါ့ဒီချက်ကတော့ခုနပြောတဲ့ကျွန်တော်တို့ဒီဟာကိုအမြန်ဆုံးပွင့်လင်းမြင်သာမှုရှိတဲ့တည်င်းစည်းစည်းမှုအားကောင်းကောင်းနဲ့တည်င်းကိုပေါ်ပြနိုင်ရမယ်အမှန်တည်းကိစ္စကိုပေါ်ပြနိုင်ရမယ်အဲ့ဒီဟာကလည်းခုနပြောလို့ဆိုရတယ်မဟုတ်ဘူးဒီ private တည်င်းဌာနတွေအကုန်လုံးကလည်းလေ့လာနိုင်တဲ့အနေအထားလို့ဖြစ်ရမယ်နောက်တစ်ခုကတော့ခုနတရားစီရင်မှုရှိရမယ်ပေါ့တရားစီရင်မှုရှိရမယ်ဆိုတာပွင့်လင်းပြီးတရားဥပဒေစိုးမိုးမှုရှိရမယ်ဆိုတဲ့မြန်မာလေဥပဒေစီရင်မှုတော့ဒီဟာနဲ့ပတ်သက်တဲ့အမှုရနဲ့ပတ်သက်တဲ့ဖြစ်နေတဲ့ကိစ္စတွေဘယ်လိုဘယ်လိုအရေးယူမယ်ဆိုတာကိုကျွန်တော်တို့ပြထားလို့လို့တယ်ဒီဥစ္စာတွေကလည်းခုနပြောလို့မျိုးပေါ့ကျွန်တော် citizen right ဒီ civil right တွေမှာလည
်းကျွန်တော်တို့ချိန်လက်နဲ့ကန့်သက်ရှိတော်လို့ပါကုဆန်နီနောက်တယောက်ကိုကျွန်တော်ကုသက်စုံကိုမေးချင်ပါတယ်ကုသက်စုံကိုမေးချင်တာကတော့ခုကအမျိုးသားဒီမိုစီဖွဲ့ချုပ်ရဲ့ယက်တီချက်ပေါ့နော်အဓိကအုပ်ချုပ်ဒီအာဏာရပါတီရဲ့ယက်တီချက်ဘာဖြစ်လို့ဆိုတော့ဒီမွတ်စလင်နဲ့ပတ်သက်လို့ဥပမာဆိုရွေးကောက်ပွဲကာလမှာအမတ်ရွေးချယ်တာအစားမွတ်စလင်တွေမပါခဲ့ဘူးဆိုတဲ့ဟာမျိုးကရှိတော့မြန်မာနိုင်ငံမှာဒီမွတ်စလင်ဆန့်ကျင်ရေးနဲ့ပတ်သက်လို့အာဏာရပါတီကိုယ်တိုင်ကစိုးရိမ်စိတ်ရှိနေလားကုသက်စုံဘယ်လိုမြင်ပါလဲတိုးတိုးလေးဆွေးနွေးပြပါခင်ဗျ
ဟုတ်ပါတယ်ကျွန်တော်တို့ဉာဏ်ရသလောက်ကတော့ဒီ NL ပါတီမှာလည်းသူနဲ့ဒီမွတ်စလင်နဲ့ပတ်သက်ပြီးတော့ဒီ UTIN နဲ့ပတ်သက်ပြီးတော့အစုံတရာသူ့မှာအချက်တည်းရှိနေပုံရတယ်ကြာဆုံးတော့ကိုစံတော်ရင်ကိုသားညုံထောက်ပြတယ်လို့ပဲကျွန်တော်တို့ဒီရုပ်ကောက်ပဲကာလမှာကျွန်တော်တို့ညှို့နှိမ့်ထားတာလူမျိုးပေါင်းစုံဘာသာပေါင်းစုံပေါင်းပိုင်းနဲ့အခြေအနေတစ်ခုခံနေနိုင်မယ်လို့ကျွန်တော်ယုံကြည်နေခဲ့ပေမဲ့လည်းဒီကနေ့ကျတော့အဲ့လိုမဆောင်ရွက်နိုင်ရတာဒါဟာအစုံတရာ NL ပါတီတွင်းမှာတောင်းဆန်းစစ်ကြီးရှိမှာတော့တစုံတရာအချက်တည်းရှိနေလားတစုံတရာဖိအားတွေရှိနေလားဆိုတာကကျွန်တော်ပွင့်လင်းပြီးအောင်ပြအဲ့ဒါကိုလေကျွန်တော်ပွင့်လင်းပြီးပို့လေလိုပဲဒါမှကျွန်တော်တို့ပြည်သူအားလုံးကပူပေါင်းဆောင်ရွက်ပြီးတော့ဘယ်လိုဖြစ်ရှင်းနိုင်မလဲဆိုတော့လေကျွန်တော်စူးစမ်းလိုက်ရမှာပါ
ဟုတ်ကဲ့ခင်ဗျာကျွန်တော်တို့ဒီဒိုင်လီလိုက်အစီအစဉ်မှာပါဝင်ဆွေးနွေးပြီးတဲ့ကုသက်စင်ကုစန်ဒီကျေးဇူးအများကြီးတင်ပါတယ်ခင်ဗျာတော်ရှင်နေအားလုံးလည်းကျေးဇူးတင်ပါတယ်ဒိုင်လီလိုက်အစီအစဉ်ဒီမှာပဲညနာခွင့်ပြပါခင်ဗျာ
အင်္ဂါနေ့ညတရားလည်လိုက်ဆွနေကန်အစီအစဉ်ကိုနားဆင်ခဲ့ကြရတာဖြစ်ပါတယ်ဗုဒ္ဓဟူးနေ့မနေ့ထုတ်လွှင့်မဲ့ရေဒီယိုအစီအစဉ်ကိုတော့လိုင်းဒိုမီတာ30 40 50နဲ့လိုင်းလိုက်မီတာ190တို့ကနေဖန်ယူနားဆင်နိုင်ကြပါတယ်ရှင်အခုတော့သတင်းအကျဉ်းချုပ်ကိုမတ်သိကင်ထိုက်ကြီးညာပေးပါမယ်ရှင
်ရခိုင်ပြည်နယ်တွင်းကအကြမ်းဖက်မှုတွေကိုမြန်မာအစိုးရရဲ့ကိုင်းတွယ်မှုနဲ့ပတ်သက်ပြီးကုလသမဂ္ဂအပါအဝင်နိုင်ငံတကာအသိုင်းအဝိုင်းရဲ့တုံ့ပြန်မှုတွေမှာတော့ကန့်ကွက်မှုတွေရှိနေတယ်လို့ထောက်ခံမှုတွေလည်းရှိနေပါတယ်မြန်မာအစိုးရဟာရိုဟင်ဂျာတွေအပေါ်အကြမ်းဖက်မှုတွေကျူးလွန်နေတယ်လို့အီရန်ဘာသာရေးကောင်ဆောင်ကဆွဆွဲပြောဆိုလိုက်ပြီးမွတ်စလင်နိုင်ငံတွေအနေနဲ့မြန်မာနိုင်ငံအပေါ်စီးပွားရေးနိုင်ငံရေးအရာဖိအားပေးကြဖို့အီရန်ဘာသာရေးကောင်ဆောင်အယာထိုလာအလီခါမီနီကဒီကနေ့တိုက်တွန်းပြောဆိုပါတယ်နောက်ရခိုင်ပြည်နယ်တွင်းကအကြမ်းဖက်မှုတွေအရေးကုလသမဂ္ဂလုံခြုံရေးကောင်စီမှအရေးပေါ်ဆွေးနွေးဖို့ဒုတိယအကြိမ်ထပ်ပြီးတော့တင်ခဲ့တဲ့ပြည်ထိုင်နိုင်ငံဘက်ကလည်းမြန်မာစစ်တပ်ဟာလူနည်းစုတွေအပေါ်မှာပိတ်ဆို့ဖိနှိပ်နေတယ်လို့ဒီကနေ့မှပဲပြည်ထိုင်နိုင်ငံခြားရေးဝန်ကြီးဘောရစ်ဂျွန်ဆန်ကဆွဆွဲပြောဆိုလိုက်ပါတယ်တရုတ်နိုင်ငံဘက်ကတော့ရခိုင်ပြည်နယ်တွင်းအကြမ်းဖက်မှုတွေကိုကန့်ကွက်ရှုတ်ချပြီးရခိုင်ပြည်နယ်တည်ငြိမ်အေးချမ်းရေးမြန်မာအစိုးရရဲ့ဆောင်ရွက်ချက်တွေကိုထောက်ခံတယ်လို့တရုတ်နိုင်ငံခြားရေးဌာနရဲ့ပြောခွင့်ရကဒီကနေ့ပြောဆိုသွားပါတယ်ရှင်မြောက်ကိုရီးယားနိုင်ငံရဲ့စက်တင်ဘာလ3ရက်နေ့ကဟိုက်ဒရိုဂျင်ပုံဖြစ်နိုင်ခြေရှိတဲ့နျူကလ িয়ার ဆန်းသတ်မှုကိုတုံ့ပြန်တဲ့အနေနဲ့မနစ်တနင်္လာနေ့ကကုလသမဂ္ဂလုံခြုံရေးကောင်စီကစီးပွားရေးဒဏ်ခတ်ပိတ်ဆို့မှုအသစ်တရက်ကိုတညီတညွတ်ထဲချမှတ်လိုက်ပါတယ်။မြောက်ကိုရီးယားအပေါ်နိုင်ငံတကာရဲ့ဒဏ်ခတ်ပိတ်ဆို့မှုသည်ထပ်မံချမှတ်တဲ့အပေါ်အာရှဒေသတွင်အပြုသဘောဆောင်တုံ့ပြန်ကြပေမဲ့ထိရောက်မှုရှိပါမလားဆိုပြီးလဲသံသယရှိနေကြပါတယ်။ရာသီဥတုပြန်လည်ကောင်းမွန်လာပြီဖြစ်တဲ့အတွက်ဟာရီကိန်းမုန်တိုင်းအာမာကြောင့်ထိခိုက်ပျက်စီးဆုံးရှုံးမှုတွေကိုဖလော်ရီဒါဒေသခံတွေဒီကနေ့ပို့ပြီးတော့တွေ့လာရမယ့်အခြေအနေရှိနေပါတယ်။ဒါပေမဲ့လည်းဖလော်ရီဒါမှာနေထိုင်သူထက်ဝက်လောက်ကတော့လျှက်ဆင်ပြီးမရှိဘဲနေထိုင်နေရပြီးရင်းနဲ့အပျက်စီးတွေဖုံးလှမ်းနေတဲ့နေရာအတော်များများကိုလည်းတွေ့ရပါတယ်ရှင်။
။တရင်ချင်းချုပ်ကိုမတ်တငင်ထိုက်ချင်းညာပေးခဲ့တာပါရှင်။ဒီညအစီအစဉ်ထုတ်လုပ်ရမှုကမဆုမွန်ဖြစ်ပြီးဆက်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ဆူလီမန်ထာရာဝါလေးဖြစ်ပါတယ်။ကျွန်မရှားဖောင်ပါဒီကနေ့ညအစီအစဉ်ကိုတာဝန်ယူတင်ဆက်ပေးသွားတာပါ။ VO American အတန်ညဘက်မြန်မာဘာသာအစီအစဉ်ကို9:00ကနေ10:00အထိလိုင်းဒိုမီတာ24 25 50နဲ့လိုင်းလာမီတာ190တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်။သောတာရှင်များအားလုံးရှင်လန်းချမ်းမြေ့ကြပါစေ။ VO ကိုနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်ရှင်။
This program has come to you from the Voice of America, Washington.